ဒီတရားဝေစားကြရအောင်ဒီနေ့ဆေညာမြောက်ဝိပဿနာအလုပ်ပေးတရားဖြစ်ပါတယ်ဒီနေ့ယောဂီတို့အနေနဲ့အဘယ်ကံပိတ်ပြီးတဲ့ဉာဏ်နှပအနက်ကဒုတိယမြောက်ဉာဏ်ကိုဆက်လက်နားမှာဖြစ်တယ်ပရမဉာဏ်ကယောဂီတို့ရပြီးသွားပြီသို့တော့ယောဂီတို့ဉာဏ်နဲ့မတက်တက်သေးဘူးရတာကတော့ရသွားပြီသိတာကတော့သိသွားပြီသို့တော့ဆရာကြီးကအဲ့ဒီဉာဏ်ဟာဒီလိုဒီလိုဖြစ်သွားရင်ဒီလိုဒီလိုသိရင်ဒါဘာဉာဏ်လို့ဆရာကရှင်းပြမှာသိတယ်ဉာဏ်နဲ့တက်တက်တယ်ယောဂီတို့နဲ့ပရမတ်နေနဲ့သိထားလို့လည်းပြဉ္ညာနေနဲ့မသိသေးဘူးပြီးတော့မှသင်ပြတာယောဂီတို့ရပြီးသွားတဲ့ဉာဏ်ကိုနာမရူပပရိစ္ဆေဒဉာဏ်လို့မှတ်ပါဉာဏ်နဲ့မြန်မာလိုဆိုရင်တော့နာမ်ရုပ်တရားကိုပိုင်းခြားပြီးတော့သိတဲ့ဉာဏ်ရပါပါဘူးဒုတိယမြောက်ဆက်လက်ရယူရမယ့်ဉာဏ်ကပိစ္ဆယပရိက္ခဉာဏ်ပါတဲ့တော့ပိစ္ဆယပရိက္ခဉာဏ်ဆိုတာဒီယုံနံခန္ဓာတွေဖြစ်ခြင်းရဲ့အကြောင်းကိုဒီဒီကြကြမှန်မှန်ကန်ကန်ခွဲခြားသိတဲ့ဉာဏ်ကိုပိစယပရိက္ခဉာဏ်လို့မှတ်လိုက်ပါဒီဉာဏ်ကိုမဆက်မီမှာအရင်ညတွေဟောတဲ့အတိုင်းပေါ့ပဏာမအနေနဲ့ယောဂီတို့ကိုအတွေ့အခေါ်ဒါသနာလေးတစ်ခုပေးမယ်ပြီးခဲ့တဲ့ရက်ကလူနှမျိုးဆိုတဲ့ဘေးခေါ်လေးပေးခဲ့တယ်ဒီကနေ့ပြီးမှာကလမ်းနှစ်သွဲပါတဲ့မှတ်လိုက်ကြပါယောဂီတို့လမ်းဟာနှစ်သွဲရှိရေနဲ့နီးတယ်ဘင်းမျိုးကတရားဓမ္မတို့ဟာအခုဦးဇင်းတို့ပြီးမဲ့ဥမာဟာပို့ပြီးတော့ဟတ်မိပါလိမ့်မယ်ရေကိုကြည့်ပြီးတော့ပြီးတဲ့လမ်းအမည်ပဲဖြစ်ပါတယ်အဲ့ဒါကစုံလမ်းနဲ့ဆန်လမ်းလို့မှတ်ပါရေစုံနဲ့ရေဆန်ပေါ့အဲ့ဒီမှာရေစုံဆိုတာအင်မတန်မှတက်တာလေဘာမှအားစိတ်เสียမလို့ရည်စုံအတိုင်းလေလေးနဲ့မျောသွားရည်ဆိုတာဟာမြင့်ဟာကနေပြီးတော့မြင့်ဟာကိုသိတဲ့ထုံးစံတိုင်းလိုစရာခတ်စရာရွက်တွေတက်စရာစက်တွေတက်စရာမလိုဘဲနဲ့မျောကျင်နေမျောပါသွားပြီဆိုရင်စက်တော်တက်တာပါရဲ့ဒီရည်တွေရဲ့မြည်ရည်တွေချောင်းရည်တွေအားလုံးရဲ့နောက်ဆုံးပန်းတဲ့ဟာလိုင်းတဘိုးတွေလူသားစားတဲ့ငမန်းလူတော်ဝါတွေဒီလိုအန္တရာယ်တွေများပြားတဲ့သဘောတရားမှာလမ်းဆုံး။ဒါကြောင့်ဒီလမ်းမှာစုံလမ်းရေစုံအတိုင်းသွားတဲ့ပုဂ္ဂိုလ်တွေကတက်တော်တက်တာပါရဲ့။နောက်ဆုံးပန်းတိုင်ကအန္တရာယ်ပြွမ်းတဲ့သမုဒ္ဒရာလို့မှတ်တယ်။ဒါဥပမာနာဥပမေယကိုပြောရှင်နေ။ဥပမေယအနေနဲ့အာဟုတုဒုစရမှုလှုပ်ခြင်းအာဟုတုအလုတ်ကိုစုံလမ်းလို့မှတ်ပါအလိုက်ပါပြီအာဟုတုလို့ဟာပါလန်းတိတ်လွယ်တာယုံဘူးဘာမှအောက်ဆက်စရာမလိုဘူး gain ယခုခုနလေးမှာဇက်ပွဲကြည့်ပါလေပွဲသွားကြည့်ဖို့ဉာဏ်မိုက်နဲ့လိုက်ပြီးတော့အော်စရာလိုသလားမလိုပါဘူးမလိုဘူးဗျစိတ်ရောက်သွားလွယ်အာဟုတုတရားတွေဘက်ကကြည့်မယ်ဗျာဖဲရိုက်ဖို့ဉာဏ်ယခုတို့တင်းတန်းတက်စရာလိုသလားမလိုဘူးအနီတောင်လေးထိုးဖို့၆ဘဝကစားဖို့ဘာမီးရမှမလိုလိုလိုက်တာအမှုတို့တို့နော်အရက်တော့ဖို့ဘာမှမနေတဲ့ကြံမလိုလိုလိုလေးမကောင်းတဲ့အလုပ်မှန်တယ်များစုံလန်းလေးလွယ်တာပေါ့ဘာမှအားဆက်စရာမလိုအင်မတန်လွယ်တယ်မကောင်းတဲ့အမှုတို့အလုပ်တို့ကအဲ့ဒီအမှုတို့လမ်းရဲ့နောက်ဆုံးပန်းနဲ့အပေလို့မှတ်ပါအမှုတို့လမ်းနောက်ဆုံးပန်းနဲ့ပါလေအေးရေမှာစုံလန်းရဲ့နောက်ဆုံးပန်းနိုင်ဒီသမုဒ္ဒရာဖြစ်တဲ့ကဲတို့ဟောဒီအာဟုတုဆိုတဲ့စုံလန်းရဲ့နောက်ဆုံးပန်းနိုင်အဘယ်လိုမှတ်တာတာကြောင့်ယောဂီတို့အဘယ်ကြတဲ့လူသားနဲ့လူပြည်နတ်ပြည်တို့ခေါ်တဲ့သုခရိရောက်တဲ့ပုဂ္ဂိုလ်ဘယ်သူများလဲလို့ဗုဒ္ဓကဥမာပေးဦးတယ်ဘုရင်ကြီးရဲ့မြေကြီးညကပြုလေးခြင်းနဲ့မှပါပါတယ်နခတိခတုတ်ပေါ့နိုင်ရပါလိတော့နခတိခုမတုတ်ကျေးဇူးရှင်တမီးတို့ငါဘုရားလက်တော်ဘောကမြင်မွင်ဒီရောက်ကမဟာပရိနိဗ္ဗာန်ဘုရားကများတယ်လေဆိုတော့ပြည့်တဲ့တေကဖြည့်တယ်အဲ့တော့ဘုရားအောက်ကမဟာပရိနိဗ္ဗာန်ကမြတ်စွာဘုရားလက်တော်ဘောကမြင်မွင်တဲ့အတိုင်းအဆမရှိအောင်များပြပါတယ်အေးအဲ့ဒီဥမာတိုင်းပဲကွာလူကြီးကလူတွေသေးပြီးတော့ငယ်တိစံပြစ်တာလူတွေကအပေလေးပုံကြံ့သွားတဲ့လူသားတွေဟာ ဟောဒီအောက်ကမဟာပါရဝီမြေကြီးအမုတ်မှန်တော်ငါးပြားတို့အဖြစ်ကြည့်တာလူပြည်နတ်ပြည်တို့ခေါ်တဲ့သုခရိဘုံရောက်တဲ့လူသားတွေကတော့ငါဖះလက်သေးဘောကမြေမှုပမာဏလောက်ရှိတယ်အဲ့ဒါလောက်ကွာတယ်ရုပ်ကြီးအဲ့ဒါဦးမင်းကလက်ကလေးပြောချင်တယ်လေကိုကမှကြည့်တဲ့ဇက်ပွဲမှာသွားကြည့်ပြီးတော့ဘွဲစင်းချောက်ဘွဲတွေရှိနေတဲ့လူကြီးဟာ9000ကျော်10000တော့ရှိမှာပဲဒီမှာ900ကျော်မလုံးရုပ်ကြီးဒီတော့စုံလန်းဟန်အင်မတန်မှတက်တာတယ်အောက်ကူလန်းဟန်အင်မတန်မှလွဲကူတယ်နောက်ဆုံးပန်းတန်ကအပေသွားမှဆိုသိတာဒါဆိုရင်စံလန်းကိုပြောကြတော့စံလန်းဆိုတာရေစံပေါ့ဗျာအဲရေစံကြတော့ယောဂီတို့ရေလှော်ရတာမပင်မဘူးလားအားဆက်ရတာတအားမို့တအားပင်မမှာဘလောက်ပင်မပင်မအဲ့ဒီရေစံရဲ့နောက်ဆုံးပန်းတန်ကရည်ဒီညညာကနေညာကိုသိတဲ့အတွက်ကြောင့်ရေတံကိုယ်တံတက်သွားရင်နောက်ဆုံးဒီကြီးတွေစပြီးတော့စည်းစင်းရရေတခွန်ကြည့်တဲ့တောင်ဖိတ်ပေါ်ရောက်မှာပါရောက်သွားတယ်အဲ့ဒီမှာတင်သာယာသပါတဲ့ရှင်ဝင်းတွေကိုတောင်ထုပ်ပေါ်ကနေကြည့်ခွင့်ရပါတယ်ပြင်သာပြင်မနဲ့နောက်ဆုံးကတော့အမြင့်ရောက်ဒီတိုင်းပဲဗျာတရားနာတယ်ဒါနပြုတယ်သီလစောင့်တည်တယ်ဘာဝနာတွေပွားတယ်တရားရှုတယ်အကုန်ပေါ်တရားစောင့်တည်ကြည့်ဒီလိုကောင်းတဲ့လုပ်တွေဆိုတာယောဂီတို့ဆန်းလန်းနေလူလားမလုပ်ချင်ယောဂီတို့လူပုဂ္ဂိုလ်ရဲ့သာသာယဟန်တိုင်းတော့မလုပ်ချင်ပေါ့ပေါ့နေပေါ့ပေါ့စားကျင်ကြတာလေသူတူကိုကိုလူဆိုတာယောဂီတို့အချောင်းသမားပဲများတယ်ပေါ့ပေါ့ပေါ့တကယ်မနေချင်ကြဒီတော့ဒီဆန်းလန်းကိုယောဂီတို့ပြေးလို့ပါတရားမနာခြင်းနဲ့ပြေးနာလမ်းမှာပါရမီဆိုတာလုပ်ယူမှရတာဘုရားရှင်ကမဟုတ်ဘူးတရားမနာခြင်းပေနာတရားမပြုပွားခြင်းပေးပြုပွားဒါနမပြုခြင်းပေပြုသီလမဆောက်ခြင်းပေဆောက်သည်ဘုရားမတည်ခိုးခြင်းပေချုပ်ခိုးအဲ့ဒီလိုပေပြီးတော့စုံလန်းဆိုတဲ့ဆန်လန်းဆိုတဲ့ကုသိုလ်ကိုလုပ်ယူနောက်ဆုံးပန်းနိုင်သည်လူချမ်းသာနဲ့ဆန်းသာနောက်ဆုံးနိဗ္ဗာန်ချမ်းသာသူရပါမယ်ဒါကြောင့်ယောဂီတို့ပြောခြင်းတဲ့ကလေးသုံးပါပြီဒါကြောင့်လမ်းနဲ့တွဲမှာစုံလန်းလို့ခေါ်တဲ့အကုသိုလ်ဟာအင်မတန်မှလွယ်ကူပါတယ်ရုပ်ကတော့အပေကိုနည်းနည်းပို့ပါ။ဆန္ဒလို့ခေါ်တဲ့ကုသိုလ်ဟာအင်မတန်ပင်ပန်းပါတယ်။ထို့သောနောက်ဆုံးမန္တကနိဗ္ဗာန်ကြီးပို့ပါလေ။ဒါကြောင့်ပင်ပန်းနဲ့ဆန္ဒလို့ခေါ်တဲ့ကုသိုလ်လမ်းကိုသာရွေးကြပါလို့ဒီကနေ့တရားမစမှန်မှလက်ဆောင်ဖြစ်ပြောကြားပေးရစီ။ဘိုင်းပိစယပရိက္ခဏံတွားကြစို့။ပိစယပရိက္ခဏံကိုယောဂီတို့ပြောကြစို့ဆိုရင်အဲ့ဒီမှာဇယားခွက်လေးကြီးလိုက်ပါ။ယောဂီတို့ဒီဇယားခွက်လေးကနေစဉ်ယူခဲ့ကြ။ဒါလည်းမပါလို့မဖြစ်ဘူး။အဲ့ဒီဇယားကွယ်နောက်အောက်ဆုံးမှာဇယားကွယ်လေးပြထားပါပြီပိစပရိက္ခဏံဆိုပြီးတော့ပရမသောအကွယ်မှာခန္ဓာအဲ့ဒီအောက်မှာရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာလို့ခန္ဓာ၅ပါးစီတန်းပြထားလို့မယ်ဒုတိယအကွယ်မှာကတော့အတိတ်အကြောင်းလို့ကောင်းကျင်ပြမယ်အဲ့ဒီကောင်းကျင်အောက်မှာအောက်မှာအတိတ်အကြောင်းနဲ့ဘယ်လိုကျင်တော့၃မျိုးပါတစ်ခါတော့ပါပါလိမ့်မယ်အဝိဇ္ဇာတဏှာခံသူဟာခန္ဓာ၅ပါးအတူတူပဲညီမလေးလေးပြထားတယ်ဘုရားကတော့ရူပခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းဒီလဲအဝိဇ္ဇာတဏှာကံဝေဒနာခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းဒီလဲဝေဒနာကံပိယလာဘောဆက်သွားတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းဟာအဝိဇ္ဇာတဏှာကံတူတယ်လို့ပြထားပါပြီဒါအကျဉ်းချင်းကြည့်ဖို့နောက်ဗတ္တိယကောကပိစုပန်အကြောင်းနဲ့ပိစုပန်အကြောင်းမှာရူပခန္ဓာနဲ့ကိတ္တမှာတော့အာဟာရလို့ပြထားပါတယ်ရူပကံနဲ့ဖြစ်ခြင်းရဲ့ပိစုပန်အကြောင်းဟာအာဟာရလို့မှတ်ပါ။အောက်ကစေတသိက်ခန္ဓာ၃ခုကတူပါတယ်။ဝေဒနာခန္ဓာ၊သင်္ညာခန္ဓာ၊သင်္ခါရခန္ဓာ။ဒီခန္ဓာ၃ပါးဖြစ်ခြင်းရဲ့ပိစုပန်အကြောင်းဟာဖတ်တာလို့ပေါင်းပြထားတယ်။အောက်ဆုံးကဝိညာဉ်နဲ့ခန္ဓာဖြစ်ခြင်းရဲ့ပိစုပန်အကြောင်းကတော့ဉာဏ်ယုံလို့ဒီလိုပြထားပါတယ်။အဲ့ဒါလေးကိုအသေးစိတ်ပြန်ပြီးတော့ရှင်းပါမယ်။ဒါဆိုရင်ပရမသုံးယူဘခန္ဓာရဲ့အကြောင်းကိုစကြည့်ရအောင်။စကြည့်လိုက်ရင်ဆိုလို့ချင်းယူဘခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းဟာအဝိဇ္ဇာတဏှာကံဖြစ်သွားပါလေ။အဝိဇ္ဇာတဏှာကံဒီယူဘခန္ဓာဖြစ်ဖို့အတွက်ဘယ်သူလုပ်ပေးတယ်လဲဆိုရင်အဝိဇ္ဇာတဏှာကံလုပ်ပေးလိုက်တာ။နောက်ပြန်တဲ့ဝရဏခန္ဓာ၊သင်္ညာခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းဟာလည်းဘယ်သူတွေ။အဝိဇ္ဇာတဏှာကံအတိတ်ပါပဲ။ဒါတော့ဒီခန္ဓာ၅ပါးကိုလုတ်ပြီးတဲ့တရားခံယနေ့ယောဂီတို့တွေ့ပါပြီ။အဝိဇ္ဇာတဏှာကံသူလုတ်ပြလိုက်တာ။ဒါတော့ အရင်တော့ဟာဒီလိုရားကိုပပ္ပန္နနဲ့မသိခင်ကဆိုလို့ရှိရင်ဒီလိုဘဝဒုက္ခနာကြီးကိုဖြစ်လာအောင်တစုံတစ်ယောက်ကလှုပ်ပြီးတယ်လို့ထင်မိကြတယ်။ဥမာတစ်ခုတချို့အသွေးပေါ်ပညာရှင်များကတော့ဟာလူဘဝဆိုတာဘယ်သူမှလှုပ်ပြီးတာမဟုတ်ဘူးသူဘာသာသူအလိုလိုဖြစ်တာသူဖြစ်ခြင်းလို့ဖြစ်တာဒီလိုလည်းပဲဝေဖန်ကြအဲ့ဒီတို့သာဝရဘုရားလုံးတဲ့ပုဂ္ဂိုလ်တွေကသာဝရဘုရားကဖန်ဆင်းတယ်မြမာကဖန်ဆင်းတယ်ဒီလိုလဲယူဆကြအခင်မိတဲ့တွေးခေါ်ရှိတဲ့သိဗ္ဗံယူဆရှိတဲ့သိဗ္ဗံဆန်တဲ့လူငယ်များကတော့ဒီလူ့ဘာလူခန္ဓာအဖေနဲ့အမေကြောင့်ဖြစ်တာဒီလိုပြောကြအဲ့ဒါဟာအခုဝိပဿနာဉာဏ်နဲ့ကြည့်အဲ့ဒီစတဲ့အာလောဟာအမှားကြီးတရားမှမမှန်ဘူးကဲသာဝရဘုရားမဖန်ဆင်းတာတော့သာပါတော့အမေဖြေကြောင့်ဖြစ်တာမှန်မှန်မို့လားလို့မေးကြရှိမှန်မှန်မို့ရောက်လို့ဒါလို့ပြောနိုင်လေတဲ့မှန်မှန်လေကြောင့်တက်တယ်ကြာလူဘဝမှာလူသားတယောက်တရီကြည့်ဖို့အတွက်အင်းက3ချက်လိုရင်မိခင်ဒီຢာဒီပန်းပေါ်နေချင်းဖြစ်ရမယ်ဖခင်နဲ့ပျော်ပန်းရမယ်နှစ်ချက်ရှိပြီတရားမြောက်ချက်ကဤမိခင်ရဲ့ဝါမှာတရေကြည့်တဲ့တရေသားလေးဟာအရှင်ဘုရားကနေပြီးတော့သိစေကာလဖြစ်ရဒီငါ၃ချက်နဲ့ညီမမိခင်ဝါမှာတရေကြည့်တာပါအဲ့ဒီ၃ချက်မှာလည်းအဓိကတရားနောက်ဆုံးချက်ဖြစ်တဲ့တရေသားလေးကသိစေဖြစ်ဖို့အဓိကပါဘူးမိခင်ရာဒီပန်းပေါ်နေဖခင်နဲ့ပြောပါခြင်းဟာအဓိကဖြစ်တယ်မဟုတ်ဘူးအထောက်ကူပြီးတဲ့အဖြစ်တော့ဖြစ်တယ်ဒါဆိုရင်လူဘဝကြတော့ယောဂီတို့ပြောရတာကဒါလည်းတက်ပြီပြပါမယ်။ကိုင်းယောဂီများကိုအောင်ရင်း၈ပါးတည်းမှာမြတ်စွာဘုရားကိုစွတ်စွဲတဲ့စိဉ္စမာနတွေ့ဘူးတယ်မဟုတ်လား။အေးပကြီးကားတည်းမှာတွေ့ဘူးတာပေါ့။အဲ့ဒီစိဉ္စမာနမှာဖိနေမရှိဘူး။ဒါဆိုရင်သူ့ဘယ်ရမို့လို့မကြီးပင်ရမို့လို့မကြီးပင်မှာတရေသွန်းတည်တယ်။သာလို့သာသံသေးတကားလို့ခေါ်တယ်။ဒီသက်မြစ်ကတဲ့ရောင်ဖြစ်တဲ့တရေသားလို့ခေါ်ပါဘူး။သူ့မှာအဖေမေဘာမှမရှိဘူး။ဒါကြောင့်ယောဂီတို့ထင်ခဲ့သလိုအဖေအမေကြောင့်လူခန္ဓာဖြစ်တယ်ဆိုဟုတ်ပါမလား
။
ဟုတ်ပါဘူး။မဟုတ်ဘူး။အဖေမေကလူခန္ဓာပြန်ဖြန်းပြီးတော့မရဘူး။သူရုပ်ဝတ္ထုတွေ။အခုသေသမာနတတ္တိပြ။နောက်ရှိပါလေတဲ့တတော်ထဲမှာဘဒုမဝတိတဲ့။ဘဒုမကြာပါမှတတိတည်တာဘာဖြစ်မှမရှိဘူး။လူသားရဲ့နောက်သူတို့ဒီမြမရာဇဝင်တော့ကိုကြည့်တယ်ဝေလူဝေရီဆိုပြီးတော့ဝါမှာတရေပြီးတာလေသူမှလည်းအသေးလေးမရှိဘူးဒါကြောင့်ဒီလူသားပြည်အောင်လုပ်ပေးတာဒီအဖေမေမဟုတ်ဘူးလို့ပြီးတာအဖေမေဒီဖြစ်ဖို့အတွက်ဒါအကြောင်းကတခုတော့ပဲအဓိကတော့မဟုတ်ဘူးပေါ့နောက်ကြီးကြတော့ပိုရှင်းလေးရာဘာမှကိုအဖေမေချုပ်ပြန်မလို့တော့နောက်ကြီးမှာယောဂီတို့တွေနဲ့တမိနဲ့တာဖြစ်မယ်ဆိုရင်နတ်သားဖြစ်မယ်ဆိုရင်မိမိရဲ့အဖေမိဖြစ်မဲ့နတ်သမီးနတ်သားများအိမ်ဝိုင်းနဲ့အိမ်ဆိုင်နဲ့တို့ရင်းဝင်အနီးမှာပေါ့ဘွားကနဲ့အသက်20ရွယ်ဆန်းဖြစ်တယ်ဘာမှကိုယ်မလဲမသိရဘာမှလည်းမိဖွားမမိရဘူးအနတ်သမီးဖြစ်မယ်ဆိုလို့ရှိရင်လည်းပဲမိမိရဲ့အဖေမိဖြစ်တဲ့နတ်သမီးနတ်သားရဲ့ရင်းဝင်အနီးတို့မို့အိမ်ဝိုင်းထဲမှာသူတို့ပြိမာန်ထဲမှာဆက်ရှိနေရဲ့အပြူပေါက်ဝေပေါ့ဘွားကနဲ့ဆန်းဖြစ်သွားတယ်အဲ့လိုဘွားကနေဖြစ်တဲ့ပဋိသင်္ဍေကိုသာမဥပပပဋိသင်္ဍေလို့ခေါ်တယ်။ဒါရင်တို့ကြတဲ့ယောဂီတို့ဘာမှလူဝတွေစဉ်းစားကြဘူးမလို့အဝိဇ္ဇာတဏ္ဏကံကြောင့်ဖြစ်တယ်ဆိုတာမထင်ရှားဘူးလား။ဒါဆိုရင်အဝိဇ္ဇာဆိုတာကဘာလဲတဲ့အိဗေရှင်းရအောင်။အဝိဇ္ဇာဆိုတာမသိမှုပဲ။အဲ့တော့ဒီမသိမှုမှာတချို့ကရမ်းရမ်းပြီးတော့ပြောကြတယ်ပေါ့။ဒီနေရာမှာမသိမှုဆိုတာဟာလောကီပန်းဆိုင်ရာမသိဘူးမဟုတ်ဘူးဥပမာတခုကဲဦးဇင်းတို့ဘုန်းကြီးများဆိုလက်သမားလို့မလုပ်တယ်ကိုမသိဘူးဘာမှနားမလဲပညာလို့လည်းဘာမှနားမလဲအယောင်ဝတ်တွေဘာမှနားမလဲအဲ့လိုနားမလဲမသိတာအဲ့ဒါအဝိဇ္ဇာမဟုတ်ဘူးဒါဆိုဘာလို့အဝိဇ္ဇာခေါ်တယ်လဲဆိုရင်အချက်ကြီးရဲ့ပေါ့နောက်ပုပ္ပန္တပါဠိလေးညီမလို့ဆိုရင်ရှိဘဝအဆုံးကိုမသိဘူးชีวาสงงาลุขึ้นเนี่ยตูลุขึ้นเนี่ยหลูลุขึ้นเนี่ยแน่ลุขึ้นเนี่ยเตชาไม่ติดอ่ะพุทธันดาชื่อซ้นลุขอได้อัปปรันดานัมเบอร์6ก็นอกซ้นแลไม่ติดอยู่
နောက်ဆိုတော့နောက်ပြည့်မဲ့ဘဝတွေကိုရုပ်နဲ့လို့မသိရဘူးပြောတာလူထင်တယ်နတ်ထင်တယ်သူထင်တယ်ငါထင်တယ်အဲ့ဒါအပရန္တဒါကိုမသိတာနောက်ဆုံးကပုဗ္ဗန္တပရန္တနှစ်ခုပေါင်းရှေ့ဆုံးနောက်ဆုံးနှမျိုးလုံးမသိဘူးနံပါတ်ဖုံးပေါ့နံပါတ်၈ကပရိစ္ဆသမုပ္ပါဒ်ကိုမသိဘူးပရိစ္ဆသမုပ္ပါဒ်ဆိုတာယောဂီများဟုအဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်သလိုင်းနာဖတ်တာဝေဒနာဒနာဥပါဒဘဝဇာတိသရမရဏအဲ့ဒီအားလုံးမသိတာကိုဆိုလိုတာမဟုတ်ပါဘူးအဓိကကတော့အကြောင်းကြောင့်အကျိုးဖြစ်တာကမသိဘူးပရိသတ်ကအကြောင်းကြောင့်သဘောပါတာဖြစ်တယ်အကြောင်းကြောင့်အကျိုးဖြစ်တာမသိဘူးအဲ့ဒီရှိချက်ကိုမသိတာကိုအဝိဇ္ဇာလို့မှတ်ပါပြီးတော့ဒီနေရာမှာအဝိဇ္ဇာရမသိဘူးဆိုတာအဲ့ဒါပဲသစ္စာလေးပါမသိဘူးယုံနာမသိဘူးခန္ဓာငါးပါးဖြစ်တဲ့တောင်မသိဘူးရဲ့အဲ့ဒီလိုမသိမှုအဝိဇ္ဇာရှိပါပြီဒီဝိဇ္ဇာရှိလို့ဘာလို့လဲဒီခန္ဓာငါးပါးယုံနာနာမဖြစ်ကြတာကိုမသိတော့လူချင်းနေလူချင်းနာတဏှာလူချင်းနာပါလေတဏှာဒါဆိုရင်ဘဝပြည်လောင်ဖြစ်သေးဘူးမသိလို့လူချင်းလူချင်းတော့ပြုတ်လုပ်ပြီရဲ့ကံနေပေါ့ဗျာလူဘဝရဖို့ဆိုတော့အရင်ဘဝကယောဂီတို့ဒီဒါနသီလကုသိုလ်တွေကံတွေလုပ်ဖြစ်ကြတယ်ဒါနတွေပြုမယ်သီလတွေဖောက်တည်မယ်အဲ့ဒီဒါနသီလကတဏှာကုသီးပြီးတော့ဟောဒီလူဘဝကိုတောင်းရဒါဆိုရင်အဲ့ဒီအလုပ်လုပ်တာဟာလူချင်းလို့လုပ်တာလူဘဝလူဆန္ဒလူချင်းနဲ့တဏှာဥဆောင်လုပ်ခဲ့ဘာလို့တဏှာကလူချင်းရတယ်မသိလို့ဘာလို့လူချင်းလဲအေးမသိဘူးဆိုတာကအဝိဇ္ဇာခန္ဓာရဲ့အဖြစ်အပျက်ဒုက္ခမသိဘူးယုံနာမှမသိဘူးခန္ဓာနာမှမသိဘူးဖြစ်ပြနေတာကမသိဘူးအဲ့ဒါအဝိဇ္ဇာအဲ့ဒီအချက်၃ချက်ကြောင့်ယောဂီတို့ဟောဒီဘဝခန္ဓာကြီးလာပြီးတော့ရတာဩဒါသူယောဂီတို့သိသွားပြီငါတို့အခုလူဘဝလူခန္ဓာကြီးရတာဟာတကူရှင်တူကဖန်ဆင်းတာလည်းမဟုတ်ဘူးဒီလိုသိလိုက်ရင်ဝိသမဟေတုဒိဋ္ဌိကိုပယ်ပြီးသားဖြစ်သွားတယ်။အဘံဒီယုံနံဒီခန္ဓာကြီးဟာဘယံပါဒာသူဖြစ်ခြင်းတလို့လာဖြစ်တာလဲမဟုတ်ဘူး။ဒီလိုသိသွားရင်အဟေတုကဒိဋ္ဌိကိုပယ်အကြောင်းမဲ့တဲ့ဒိဋ္ဌိပေါ့။ဒီဒိဋ္ဌိမျိုးလုံးပယ်ပြီးသားဖြစ်သွားတယ်။ဩငါတို့ဒီခန္ဓာလုတ်ပေးတာအဝိဇ္ဇာတဏ္ဏကံဒီသံယောဂိညာအခုမှခန္ဓာလုတ်ပေးတဲ့တရားခံလက်သမားဆရာတွေ့ပြီဒီခန္ဓာလုတ်ပေးတာဘယ်သူတွေတော့အေးအဲ့ဒီတရားတွေကလုတ်ပေးလိုက်တာဘယ်သူမှလုတ်ပေးတာမဟုတ်ဘူးအဲ့တော့အဲ့ဒါအကြောင်းတရားတွေပေါ့အဲ့တော့ဒီဘဝကနေပြီးတော့နောက်တစ်ခါဘဝတွေဆက်ပြောင်းမယ်ဆိုရင်လည်းပဲအဲ့ဒီအဝိဇ္ဇာကံဒီမှာထပ်ပြင်းဒီမှာထပ်တဲ့ဘဝရအောင်ပါဒါကြောင့်ယောဂီတို့တို့ရဲ့ဝိပဿနာအလုပ်ဆိုတာမှတ်ထားလိုက်ခန္ဓာငါးပါးပြည့်နေပြီခန္ဓာငါးပါးအနိစ္စဝိဖြစ်စေယုံဉာဏ်ဖြစ်ပြည့်ဝိဖြစ်စေရှုမှတ်ပွားများနေတယ်ဆိုတာမှတ်သားမှာအဲ့ဒီအဝိဇ္ဇာကဏ္ဍကံကိုဆက်ပြနေတာအတားပဲဒါမှနောက်ထပ်ခန္ဓာပြန်မလာမှာဒီတော့ဒီနေရာမှာရိုးရိုးတန်ပင်ညာတိဘဝတုတ္တတိဓမ္မတွေမဖြေနိုင်တဲ့မေကုံတစ်ခုအဲ့ဒီမိဘကဘုရားတို့ဝိပဿနာတင်တဲ့တရားကိုနာကြားရှုပွားတာတဲ့တရားတရားဟိုရန်ကုန်ရောက်သွားတဲ့ရန်ကုန်မှာလည်းတရားလေးတရားအဘိဓမ္မာတင်တဲ့လက်ပို့ချနေတဲ့စံတက်ပေတဲ့ဆရာကြီးတယောက်ကအဲ့ဒီတရားလေးမေးတကယ်ဤယောဂီတို့ဘလောက်နင်းနေတဲ့မိဘနဲ့လို့အမင်းပြောရတာကျွန်တော်ပကုတ်ကူမျိုးကပါအဘခုတ်မျိုးဆိုရင်မင်းတို့မှာအဲ့ဒီမှာလုံးလည်ရင်မရရင်၃လလောက်တည်းကဝိပဿနာဉာဏ်မှာတော့အစိုးဆုံးပေါ့ကွာအဲ့ဒီမှာပို့ချသင်ကြားပြသနေတဲ့ဆရာကြီးဦးကျင်ကြီးရဲ့ဘခုတ်ဝိပဿနာသင်္ကန်းနဲ့တက်ဖူးလားတက်ဖူးပါလေကျွန်တော်တက်ရောက်နာကြားရှိပွားပါလေအေးအဲ့ဒါကိုနာမင်းမေ့ကြည့်ရအောင်မယ်မေးပါခင်ဗျာကျွန်တော်ပြစ်တယ်တော့ဖြေပါဒီလိုကနာမေ့နေတာကမင်းတို့ငါတို့အခုရတာတဲ့ခန္ဓာ၅ပါးဟာမြဲကြလားမမြဲဘူးလားပြည်တတ်လို့ဖြစ်မှုမမြဲပါဘူးတကူကလည်းဖြစ်ပါမြဲပါဘူးဆရာကြီးအင်းကွာခန္ဓာ၅ပါးမမြဲဘူးယုံနာမမြဲဘူးဆိုတာကတော့ တရားမရှိလဲစာတိရဲ့ရှင်းနေတယ်ကွာအခုငါကစာတိနဲ့မရှင်းနေတဲ့မိဂုတ်တို့ဆက်မေးမင်းပြင်ရှင်းတန်းကွာအဲ့ဒီဌာန၅ပါးဟာဘာကြောင့်မမြင်ရတာလဲကဲယောဂီတို့ဒီမိဂုတ်ကဖြူလွယ်လေးလားဆက်သွားပြီခန္ဓာတိနဲ့မတိတဲ့ပုဂ္ဂိုလ်ပညာတိနဲ့မတိတဲ့ပုဂ္ဂိုလ်လုံးဝဖြင်းနိုင်တော့မမြဲတာတော့သိတယ်ဘာကြောင့်မမြဲတယ်လဲမဖြင်းနိုင်ဘူးကြည့်နော်အဲ့ဒါဘာမှစံရက်တဲ့တခါလေးတရားဒီနေရာကိုငါရမ်းနေရင်စူပန်းတတ်ပြီးတော့သူသိတယ်အဲ့တော့ तू ကဇိုင်းရဲတဲ့ကျွန်တော်ကြည့်လောက်ဖြေပြအင်းမိနေတာဖြေပါဒီလိုဆရာကြီးကျွန်တော်တို့ရဟောဒီခန္ဓာကိုခန္ဓာဒုက္ခသစ္စာ၄ပါးမသိမှုအဝိဇ္ဇာဒီဘဝခန္ဓာတို့ကိုလိုချင်တဲ့တရားခန္ဓာရဒါနသီလလို့ပြုပဲတဲ့ကံလို့ခေါ်တဲ့စေတနာအတိတ်ကဒီကြောင့်သုံးပါလားဒီခန္ဓာဖြစ်အောင်လုပ်ပြလိုက်တာပါဆရာကြီးဒီခန္ဓာဖြစ်အောင်လုပ်ပြီးတဲ့အဝိဇ္ဇာတဏှာကံဆိုတာကြည့်ရောရားနေပါစဉ်းစားရုံလို့ဘယ်တော့ကြည့်ကြလဲလို့ဖြစ်နေတာဒါဘာမှဆန်းတယ်ဘူးဒီခန္ဓာဖြစ်အောင်လုပ်ပြီးတဲ့အဝိဇ္ဇာတဏှာကံဉာဏ်ရားတွေပါဆရာကြီးစိတ်တိတ်ဉာဏ်တွေဖြစ်ပါလို့အဝိဇ္ဇာဆိုတာကမောဟစိတ်တွေဖြစ်ပါတယ်။သူလည်းပဲပြင့်ပြက်ကိုပြက်သွားတဲ့ဉာဏ်ရမြဲပါဘူး။တဏှာဆိုတာလည်းလောဘစိတ်တွေဖြစ်ပါတယ်။သူလည်းဖြစ်နေလို့ဖြစ်တာမမြဲပါဘူး။ဖြစ်ပြီးပြက်ခဏခဏသုံးဖြစ်ပါတယ်။ကံဆိုတာလည်းစေတနာလေးပါလေ။ကြီးကျင်မှုကျင်တဲ့စေတနာ၊သီလဆောက်တဲ့စေတနာ။ဒီစေတနာလည်းဉာဏ်ရတော့သူလည်းဖြစ်ပြီးပြက်ဆိုရင်ပြက်သွားတာလည်းမမြဲဘူးဆရာကြီး။ဒါတော့မမြဲတဲ့အဝိဇ္ဇာကံကံကလုတ်ပြီးလိုက်တဲ့ဒီခန္ဓာဟာစိတ်ဘယ်မှမြင်ရပါလဲ။ဒါကြောင့်ခန္ဓာ၅ပါးဘာကြောင့်မြင်တယ်လဲဆိုရင်ဒီခန္ဓာ၅ပါးဖြစ်အောင်လုတ်ပြီးလိုက်တဲ့အဝိဇ္ဇာကံကံကိုယ်တိုင်ကမမြင်တဲ့တရားတွေမဟုတ်လို့ဒီခန္ဓာလည်းမမြင်ဘူးဆရာကြီး။စဉ်းစားရုပ်တွေဘလောက်နည်းနည်းသိမ်ွေးတဲ့မေးခွန်းလဲ။ဘလောက်နည်းနည်းသိမ်ွေးတဲ့အဖြေလဲ။သောသောကသာတဲ့ဆရာကြီးတာလူခေါ်တယ်။ရှင်းရှင်းလေးကြည့်ကြပါလေကွာတဲ့ဒီမိကုံးမျိုးဟာစာတိတစ်ခုနဲ့မဖြေနိုင်ဘူးတဲ့တရားကိုတကယ်ဉာဏ်နဲ့သိရောက်ပြီတဲ့ပုဂ္ဂိုလ်သာဖြေနိုင်တာမင်းတို့လိုပါအဘိဓမ္မာမှမသိဘူးတဲ့ဟုတ်လားကိုယ်လို့ကိုယ်လောက်ကန်စားတောင်းနေတဲ့တောသားတွေကိုဒီလိုဉာဏ်မျိုးရအောင်ဟောကြားပြတဲ့မင်းတို့ဆရာကြီးကိုငါချီးကျူးလိုက်တဲ့အကြောင်းမေတ္တာပို့လိုက်တဲ့အကြောင်းပြောပြပါဆိုပြီးတော့သကားလက်ဆောင်ပါလိုက်ပါတယ်ခုရုပ်ရည်လည်းသိသွားပါပြီခန္ဓာ၅ပါးဟာမြဲတယ်လားမမြဲဘူးလားမမြဲဘူးဘာကြောင့်မမြဲတယ်လဲဆိုရင်ခန္ဓာ၅ပါးဖြစ်အောင်လုပ်ပေးလိုက်တော့အဝိဇ္ဇာတဏ္ဏကံကိုယ်တော်ကမမြဲလို့ခန္ဓာ၅ပါးလည်းမမြဲဘူးအဲ့ဒါအဖြေလို့ဒါဟာအန္တပုတ္တဇဉ်အကံပုတ္တဇဉ်နဲ့မဖြစ်နိုင်တဲ့မေကုံပဲဖြစ်တယ်ဒါဆိုရင်ပိဿယပရိကညာကိုအသေးစိတ်တစ်ပါးစီတွားကြရအောင်ပရမဇုံယူဘခန္ဓာရဲ့အတိတ်ကြောင့်ဟာအဝိဇ္ဇာတဏ္ဏကံအတူတူပဲဘာလို့အတိတ်အကြောင်းမှာအဝိဇ္ဇာတဏ္ဏကံကြီးတူရတာလဲဆိုတော့အတိတ်ဘဝတုန်းကယောဂီတို့တွေဒါနဒိဋ္ဌပြုစဉ်တုန်းကခန္ဓာကိုလိုချင်တဲ့အခါမှာ၅ပါးလုံးကြိုင်နဲ့လိုချင်ခဲ့ကြတာဖြစ်တယ်။ဘယ်သူမှယူဘခန္ဓာတစ်ပါးတည်းရရပါလို့ဤဝေဒနာခန္ဓာတစ်ပါးတည်းရရပါလို့လို့စုမတောင်းဘူး။လူချမ်းသာနဲ့ချမ်းသာရရပါလို့ဤလို့ပေါင်းစုတောင်းတော့ပေါင်းပြီးတော့လိုချင်ခဲ့တော့ခန္ဓာ၅ပါးလုံးကြံနဲ့ပါသွားတယ်။ဒါကြောင့်ခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းဟာအလုံးတူနေခြင်းလို့မှတ်ပါဘူး။ပိစုတ်ပံအကြောင်းကြတော့ကွဲသွားပြီ။ပိစုတ်ပံအကြောင်းမှာဘုရားတို့ယူဘခန္ဓာရဲ့ပိစုတ်ပံအကြောင်းကဘုရားမှာဗာပြထားလဲ။အာဟာရတကယ်တော့အဝိဇ္ဇီကံစီဥဒုအာဟာရ၄မျိုးလုံးပါသင့်တာဖြစ်ပါတယ်။သို့တော့ယုတ်တရားဖြစ်တဲ့နေရာမှာကျေးဇူးအများဆုံးကအဓိကအကြဆုံးကအာဟာရဖြစ်လို့ဒီနေရာမှာအာဟာရကိုပဲကြထားခြင်းလို့မှတ်ပါယူဘခန္ဓာဖြစ်ဖို့အတွက်အတိတ်အကြောင်းကအဝိဇ္ဇာတဏ္ဏကထောက်ပံ့တော့ဒီယူဘခန္ဓာကြီးလာဖြစ်ဒီခန္ဓာကြီးမပြည့်စုံအောင်ပိစုတ်ပံအကြောင်းကတော့အာဟာရယောဂီတို့တွေစားတောင်းနေတော့အာဟာရထဲမှာဩဇာတမပါဘူးလားအေးပါတယ်ဗျာအာဟာရထဲမှာဩဇာတက်အဲ့ဒီဩဇာတက်ကလေးကရုပ်အဟောင်းအဟောင်းချုပ်တဲ့နေရာမှာ
ရုပ်အသစ်တွေကိုအစားထုတ်ပြီးတော့ပြီးတယ်။ဒါကြောင့်ယူဘခန္ဓာဖြစ်ခြင်းရဲ့ပိစုပန်အကြောင်းပြီးအာဟာရလို့ပြည့်ပြည့်နာတာရှင်းရှင်းလင်းလင်းနားလည်ထားလိုက်ပါ။ဒုတိယမြောက်ဒုတိယတတိယသတုထ၃မျိုးကိုတော့ပေါင်းပြောအောင်သူတို့ကပိစုပန်အကြောင်းချင်းပြုနေတယ်။ဝေဒနာခန္ဓာ၊သင်္ခေတခန္ဓာသင်္ခါရခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းကတော့ဘယ်သူတို့အဝိဇ္ဇာဒဏ္ဍာကံဒီလိုပဲခန္ဓာဒုက္ခမသိမှုအဝိဇ္ဇာခန္ဓာအတိတ်လူခြင်းမှုဒဏ္ဍခန္ဓာအတိတ်ရောင်အာထုမှုဒါနသီလစေတနာကံဒီအကြောင်းသုံးမျိုးကြောင့်ဒီစေတသိက်ခန္ဓာသုံးပါဖြစ်တယ်ဒါစေတသိက်ခန္ဓာလို့ခေါ်တယ်သူလည်းနာမ်ခန္ဓာပဲပိစုပန်အကြောင်းကြတော့ဖတ်တာအဲ့ဒီဖတ်တာဟာပိစုပန်မှာဝေဒနာခန္ဓာ၊သင်္ခေတခန္ဓာ၊သင်္ခါရခန္ဓာဖြစ်ခြင်းရဲ့အကြောင်းကိုလည်းဒါဆိုရင်ဖတ်တာကိုဦးဇင်းတို့ယောဂီတို့ကခွဲပြီးမှဖြစ်နေတယ်။ဘယ်လိုခွဲမလဲဆိုလို့ရှိရင်ပထမဆုံးဖတ်တာကြောင့်ဒီစိတ္တခန္ဓာသုံးပါးဖြစ်ပုံကိုပြောအောင်ပဲ။ယူဘခန္ဓာကြောင့်ဖြစ်ပုံပြောမယ်။လူတရားကိုမြင်ပြီတဲ့ကယောဂီတို့အဲ့ဒီအစင်းယုတ်ကယောဂီတို့သက္ကုပဒရာအကြီးကိုလားမတိုက်ဘူးလားတိုက်တယ်အဲ့ဒီကင်မာမြင်းကြီးတွေလေသက္ကုပဒရာကျူးမှာမပေါ်ဘူးလားအဲ့ဒီမျက်စိရဲ့အစင်းရဲ့မြင်းကြီးတွေရဲ့သုံးမျိုးပေါင်းပါလားအဲ့ဒီသုံးမျိုးပေါင်းတော့ကိုက်အရှင်ကိုဖတ်တာလားမှန်ပါတယ်အေးအဲ့ဒါတွေ့တည်ခြင်းတဘောတရားဆိုသူဟာစတိတဲ့မျိုးဖြစ်သွားတာပါပဲဖတ်တာစတိတဲ့ပေါ်မစတိတဲ့အေးအဲ့ဒါတွေ့ထခြင်းသဘောပဲဒါကြောင့်ဖတ်တာတွေ့ထခြင်းဟူဒီမျက်စိရဲ့အဆင်းရဲ့မြင်သိစိတ်ရဲ့သုံးမျိုးပေါင်းလာတာကိုဘာခေါ်လဲဖတ်တာတိုင်းအဲ့ဒီယောဂီများကြီးသုံးမျိုးပေါင်းပြီးတော့ဖတ်တာဖြစ်လိုက်တာ ਨੇ ဟောအဲ့ဒီသက္ကုဝိညာဉ်မြင်သိစိတ်မှာစေတသိက်ခုနှစ်လုံးတကြိမ်နဲ့လားရှိဘူးလားဖတ်တာကပါပြီးတာအကုန်ဖြစ်သွားတာအဲ့ဒီစေတသိက်ခုနှစ်လုံးတွေကမြင်ရတဲ့အဆင်းရဲ့အရာတာကိုခံစားတာကဝေဒနာခန္ဓာပါခန္ဓာရဲ့အဆင်းမြင်ရင်မခံစားဘူးလားအဲ့ဒါဝေဒနာခန္ဓာပေါ့ဝေဒနာစိတ္တိတ်ဒီအဆင်းလေးဟာဘာအဆင်းလေးပဲလို့မှတ်သားတာကပါခန္ဓာလေသင်္ခေတခန္ဓာကဲဒီလိုယောဂီတို့မျက်စိအဆင်းမြင်တဲ့ဆိုတော့တရားပုံရုပ်ပေါင်းခြင်းဖတ်တာကြောင့်ဝေဒနာခန္ဓာမဖြစ်ဘူးလားအေးအဲ့ဒါဟာဖတ်တာကြောင့်ဝေဒနာခန္ဓာဖြစ်ပေါ့ဟုတ်သင်္ခေတခန္ဓာမဖြစ်ဘူးလားအဲ့ဒါဖတ်တာကြောင့်သင်္ခေတခန္ဓာဖြစ်တယ်နောက်ကျင်းတဲ့တတိယငါးလုံးကပြည့်ပြည့်အောင်တိုက်တင်းနှိုးဆော်တဲ့သဘောတရားရှိသူကသင်္ခါရခန္ဓာပါခန္ဓာရဲ့ဟောမျက်စိရဲ့အဆင်းရဲ့မြင်သိရဲ့သုံးမျိုးပေါင်းမှဖတ်တာဟုတဲ့အတွက်ကြောင့်ဖတ်တာဖြစ်တဲ့အတွက်ကြောင့်ဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာမဖြစ်ဘူးလားဒါကြောင့်ဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဖြစ်ခြင်းရဲ့အကြောင်းကိုဖတ်တာလို့ပြီနောက်ကြားသိနေတော့ကြအောင်ဆိုယောဂီတို့တခြင်းကလေးတွေကိုဖွင့်အမှတ်ရတော့ပြောရတာကပြောရတဲ့ပုဂ္ဂိုလ်လည်းအရသာရှိနားတဲ့ပုဂ္ဂိုလ်လည်းပုံမှန်ပြီအဲ့မှာဟိုယောဂီတို့ဒါကိုယ့်ပုဂ္ဂိုလ်လည်းစစ်တဲ့နည်းပေါ့သူတို့ဘာကိုလည်းစစ်သေးတဲ့ဒီကပုဂ္ဂိုလ်စစ်ဖို့ပါပဲငါရဲ့အသိတွေဟာပညာသိတွေလားသာသိတွေလားဘုဒ္ဓတာသိတွေလားတို့မဟုတ်တကယ်ခန္ဓာသိလားပညာသိလားလို့ခွဲဖို့နီလန်းလို့ပေါ့ဗျာအဲ့ဒါဦးဇင်းတင်တော်ကြီးမှလည်းပြောပါပါခွဲနှီးခြင်းကတော့မိမိရဲ့ဒီတရားသိတွေဒီတကယ်ခန္ဓာသိပညာသိဆိုရင်ဒေါဘဒေါသမောဟမာနဒိဋ္ဌိအစရှိသောကိလေသာတွေဟာပါသွားတယ်ညော့သွားတယ်ကုန်သွားတယ်အဲ့ဒါဆိုမိမိရဲ့အသိဟာခန္ဓာသိပညာသိတွေမှအဲ့လိုမဟုတ်ဘဲနဲ့ဒီသိတွေသိလာမှဒီသိတွေရလာမှလောဘတွေပိုကြီးဒေါသတွေပိုကြီးမာနတွေပိုကြီးလာပြီဆိုရင်တော့မှတ်လိုက်အဲ့ဒီသိတွေသိညာသိဗဟုထုတသိသာသိတွေဒါနဲ့ပတ်သက်ပြီးတော့ဦးဇင်းကသောသာတရားလေးပြောမလို့အတန်နဲ့ပတ်သက်လို့ဒါတရားဌာနအတူတူပဲဟုတ်ရန်တော်မူသွားပါပြီညောကလာမကကျင်းမြင်တော့ဆရာတော်ဘုရားကြီးဦးဇင်းကြည့်ယူလိုက်တာဒါမှဦးဇင်းကဆရာတော်ရန်တော်မူမှာပဲကြည့်ယူရအောင်လို့ပြရအញ្ញံမပြရနေတိုင်းအမတန်မှကောင်းတယ်တရားကြတဲ့ဆရာတော်ကြီးအဲ့ဒါသူ့ရဲ့ဒကာတယောက်ကိုယ်တိုင်ကြောက်လို့ဦးဇင်းကပြရသူ့ရဲ့ဒကာကြီးဥက္ကမောင်
ဥစဉ်ဒီကိုကြွကန်လေးအမြိုက်ဆိုတဲ့တရားစကံကိုဝင်လိုက်ညီလေးရအောင်ပုံနဲ့ဆုံအောင်လိုက်လိုက်ပြီးတော့ဝင်ထားတာအဲ့မှာဒီဒီကိုင်းနဲ့သွားဆုံတော့ပြောပြဆရာတော်တဲ့တရားကြတဲ့ဆရာတော်ကြီးကြူပြီးတော့တချို့ကလောဘကြီးရဲ့ဗျာတချို့ကလောဘလုံးဝမရှိဘူးတဲ့ပြောတဲ့ဒီကိုင်းကတချို့ကစိတ်ဝင်လာတယ်အဲ့ဒီတော့ပြောမယ်ဗျာနှစ်ပါးလုံးတပြီးတော့ကိုယ်ပေါ်တဲ့ဆရာတော်နှစ်ပါးလုံးတရားပြဆရာတော်တွေပဲတဲ့တယောက်ကတော့တပါးကတော့တပြီးတော့ဇာတိမျိုးကအဲ့ဒီတော့ကိုအများတဲ့မေးတယ်တဲ့သမီးတွေလာနေလို့ဖေးမလာဘူးလားငါကြောင့်တွဆန်းနေတယ်ဒီလိုတော့ဒီနေဗျာဩဆရာတော်ငါတရားလေးဟောပေးခြင်းလို့တရားဒီဒီမြတ်ပေးခြင်းလို့နေမှာဆိုပြီးတော့ကြောင်းရောက်သွားတော့ဘယ်ဟုတ်လို့ဗျာဟာတယ်ဒီတော့ကိုတခါတည်းကြောင်းမှာကြောင်းဆောက်ဖို့လှူခံတော့တာပဲတဲ့ဆညာကိုယူလာကြောင်းပြစ်ထားရသလားကိုယ်မှာကြောင်းမှာပါလို့ဟာကျတော့ပေါ်တင်ကိုလူခန္ဓာဗျာတဲ့ဒီတော့ကအဲ့ညာမှာသူကျင်တဲ့စိတ်ကိုပျောက်သွားတယ်ကိုကသူကျင်တာတောင်မှအဲ့ဒါကျတော့ဆုနာကျတာတရားပြဟုတ်လားနိုင်ငံတော်ပြေးတာတဲ့ကမ္မထာစရိယဘောရပုဂ္ဂိုလ်တွေပဲတဲ့ကျတော့ဒီကနေ့လောဘကမတတ်နိုင်ဘူးဗျာဘုရင်ထားတယ်အဲ့ဒါကာကြီးတဲ့စံပြီလို့ခေါ်တကယ်မသိဘူးတရားမကိမ့်ဘူးတဲ့သူတို့ကလောဘတွေညော့မှာပေါ့ပိုးလာတာဟာတကယ်မသိဘူးနောက်တော့ကတော့ဗျာတဲ့အခုပြန်နမှုသွားတဲ့ဒီတော့ညောင်းကလာပါကဆရာတော်ကြီးရုပ်ကူးကလည်းလေအဲ့လိုကြီးကြီးသာဖို့ကိုတွေ့ရင်မနေနိုင်ဘူးညောင်းပြန်ပြီးတော့ပြောနေတယ်ကိုကြီးညောင်းနဲ့အားမရောက်ဘူးသူတို့ဘာတွေကကြီးကြီးသေးနေတာပေါ့တိုင်းဟိုရုပ်ကူးကိုထုပြောတယ်အဲ့တော့ဆရာတော်ကြီးကကြီးရုပ်ကူးဘယ်လောက်ကြီးကြီးသာကောင်းလို့တခါတော့အဲ့ညောင်းကလာတဲ့ညောင်းကလာပါရရပဲတဲ့သူ့ရဲ့တခါတည်းကဥစဉ်ဝင်းနေတယ်သူနာမည်ပါပြောတယ်အဲ့ဒီကကြီးကတန်တစ်ခါလှုပ်နောက်သူကဆရာတော်ကြီးညူတော့လေအာဆရာတော်ကကားမရှိဘူးတဲ့ငါကားလှူချင်လိုက်တာသူ့မျိုးဆရာတော်ကြီးငါလေးတန်ပြမယ်ငါကံလိုက်ရှိဆရာတော်ကံလိုက်ရှိငါလောက်တဲ့သင်ကြည့်ပြီးတော့ကားဝယ်သိနိုင်ပါစေပေါ့သူတိုင်းတယ်ရုပ်ကြီးအဟောဆရာကောင်းတယ်စေတနာဆိုတာလေငါအတွက်ငါစားဖို့ငါတတ်ဖို့ငါဖြုံးဖို့ဆိုလို့ရှိရင်အဲ့ဒီကနေကြာရင်စီးပွားရေးမအောင်ဘူးလူဖို့တန်ဖို့တားချင်ပြဖို့ကြောင်းစားဖို့ရွေးတဲ့နေကြာရင်နှစ်ဆအောင်အခုကြည့်ဒီလိုကြီးအဲ့လိုဒီပြရာကိုလူဖို့ဆိုတဲ့စေတနာလည်းဖြစ်ရတာပုပ္ပဆန္ဒခေါ်တယ်မလူပါလို့ကုလူပါရအဲ့ဒါအခုခင်ဗျားကြပါပဲဒီလှုပ်တော့အဆောက်အဦတန်စီတန်ကိုကန္တရကတူရအောင်စဉ်းစားကြည့်မယ်လိုက်ပေါ့အဲ့ဒီငွေတားရအဲငွေတန်သိမ်းနဲ့ဒီလေရပြီးတော့ဒီတကာကြီးကချက်ချင်းကားအကောင်းဆုံးဝယ်ပြလိုက်တယ်ဒါတော့သူ့ဖို့ဆိုပြီးချက်ချင်းမောင်းလာတာကျောင်းနဲ့မောင်းဝင်ပေါ့ပြီးတော့ကျောင်းပေါ်တက်ဒါတော့အားရပါရဦးစားပြီးတော့ဒါတော့ဗျာတတိတော်ဆရာတော်သူ့ဖို့ဆိုပြီးတော့အဋ္ဌိဌာနအောင်းနေတယ်ဗျာအခုဒီပြီးတော့ကားတစ်စီးဝယ်လာပါပြီဆရာတော်ကအလူခဏဘုရားဗျာတဲ့ရှိယောဂီတို့သူတော်ကောင်းကြီးရဲ့စိတ်တဲ့အမှုရာဘလောက်ကြီးယူပြလေးစားပြကောင်းလဲလို့ယောဂီတို့မှတ်ထားတော့အတွေ့အကြုံတစ်ခုသူတော်ကောင်းကိုကြီးညူတတ်မှလေးစားတတ်မှကိုယ်ကိုယ်တော်သူတော်ကောင်းဖြစ်တာဒါကြောင့်သူတော်ကောင်းများကိုလေးစားတတ်ရတယ်ညူတတ်ရတယ်သူတော်ကောင်းတွေအကြောင်းနာကြရတယ်ဖတ်စုရတယ်ခုကအဲ့စိတ်ကြီးကူးလာအဲ့တော့ဆရာတော်ကြီးကဒီလေပြန်မေးတယ်တခါကြီးရဲ့ကားနဲ့ဘုံကြီးနဲ့ဘာဆိုင်လို့နဲ့ကြည့်ဆိုင်မျိုးလေးပြောနေတာသူစိတ်တယ်လေမဆန်မှုလေးယူထားလို့ပေါ့အဲ့တော့ဘာစိတ်မကောင်းဖြစ်သွားသူကဒါလူကျင်တာပေါ့သူများနဲ့မကောင်းဖြစ်ပြီးတော့ဆရာတော်တဲ့တကြည့်တော့ဆရာတော်တို့မှန်းပြီးတော့အလွတ်လွတ်တာဗျာတဲ့ဆရာတော်လူမကန်တကြည့်တော့စိတ်ဆင်းရဲมาတယ်ပေါ့အဲတခါရတာဆိုလေလူဘောတကယ်ကရေစက်ကိုလေးကန်ဆိုပြီးတော့ရေစက်ချပေးတယ်အဲသူဘဝနဲ့တာဝါတယ်ရေစက်ချဒီတလဲချပြီးတော့ပေတကာကြီးရဲ့ကုလူဟာရသွားပြီတဲ့။ဒါင်းကျုပ်ကတကာကြီးကောင်ပြန်ဆွလိုက်ပြီးတကာကြီးအိမ်သာပြန်မောင်းယူသွားတော့တန်ကြီးနဲ့ရုပ်ကြီးလက်မခံဘူး။ပြန်ယူသွားခိုင်းတယ်တကာကြီးကုလူရချင်းဘုံကြီးသွားလို့လည်းနေမှာလိုက်ဖို့ပါ။အဲ့ဒါတကာကြီးကုလူဖြစ်ရောကြောင်းမာတော့မထားပါနဲ့တော့တဲ့။အဖိုးပြီးစီးဟာအဖိုးဒုက္ခရောက်ပါလား။ခြေစက်ကုတော်ကောင်းစကား။အဲ့ဒါအားတဲ့ဥဒုံကဒီဥမှောင်ပြောတယ်လေကျုပ်ဗျာခံဟောလိုက်တာတဲ့အောက်ဆင်းလာပြီးတော့တခါတည်းအဲ့ဒါကျုပ်ကားဆက်နှုတ်ပြီးတော့မော့ကြည့်မိတယ်ဆရာတော်ငါလူတဲ့ကားလေးညာဘာအမျိုးသားနဲ့ထွက်ကြည့်မလားလို့ဘယ်ဗျာတဲ့အကြောင်းအပြင်ဘက်တော့ထွက်မလို့တို့ပြန်မောင်းထွက်ခဲ့ရတယ်တဲ့အဲ့ဒီတော့အဲ့ဒါသူတော်ကောင်းလို့ခေါ်တယ်ဘာလို့ခေါ်လဲအဲ့ဒါတရားကိုခန္ဓာသည်ပညာသည်နဲ့သိတဲ့ပုဂ္ဂိုလ်လောဘကငဲတဲ့လဲသွားအဲ့တော့လူကြီးနဲ့လောဘဆိုလို့မှတ်ထားနော်မိမိနဲ့ဆန့်ကျင်ဘက်လေမှုလူချင်းမှလောဘမဟုတ်ဘူး။ဘာကူလူချင်းလူချင်းလောဘ။ဘာလူလူချင်းပါလဲ။ဘာမှမလူချင်းရဘူး။ဒါတော့နောက်တစ်မျိုးပြောမှမပြောခင်မှာအကျိုးကိုထပ်ပြောအောင်။ဒ ီဆရာတို့ဒီညကတစ်ချက်ကျန်တယ်။ဒီညမှာယောဂီတို့အမှတ်ရတော့သစ္စာ၄ပါးကိုပြောကျင်တယ်ပါဠိပါ။ယောဂီတို့ပါဠိလိုပြောရင်ရှည်တယ်ဗျာနားလည်းမလဲဘူး။ယောဂီတို့ကဒီမြန်မာတွေဘိုးဗျာမြန်မာလိုပဲနားလည်မှာအတုကသစ္စာသမုဒယသစ္စာနိရောဓသံဘကသစ္စာအတုကသစ္စာဆိုတာအပြည့်အဝတရားဒုညသစ္စာကဘယံတရားနိရောဓကဆက်ရမယ်တရားဘကကပွားနေတရားအဲ့ဒါကြားတဲ့ယောဂီတို့ကအခုလေခန္ဓာတိနဲ့ချက်ချင်းပြီးမယ်ဒီစက္ကလုံလေးတွေကျွန်တော်တို့ကိုရှင်းပြထားတယ်ပေါ့အဲ့ဒါလေးကိုထူကြည့်အောင်သစ္စာလေးပါလွယ်လွယ်လေးပေါ့တိုက်စီကြည်တယ်လူကြီးဆင်းရဲသည်မလို့ခြင်းချမ်းသာသည်အသစ္စာလေးပါထပ်ပြန်ငါထပ်လို့ခြင်းနာသည်သမုဒယသစ္စာလို့ခြင်းနာပါလေယောဂီများရေဘာကိုလို့ခြင်းလို့ခြင်းပါသစ္စာအေးသမုဒယသစ္စာအဲ့လိုလို့ခြင်းရင်ယောဂီများရမှာကဆင်းရဲပါရမှာဆင်းရဲရမှာဆင်းရဲကိုဒုက္ခသစ္စာလို့မှန်းဆင်းရဲကပါလို့ဒါကလည်းလူတွေလေးပဲနော်။အော်ဒါဆိုငါတို့တွေဆင်းရဲနေတာမှန်တယ်ကွာ။လူကြီးလို့ကြီးပဲရှင်းသွားပြီ။ဆင်းရဲနေတာမှန်တယ်ကွာဒီဘာဖြစ်လို့။အေးလူကြီးဆင်းရဲတာ။ဘာလို့ကြီးဆင်းရဲနေတာမှတ်တော့။ကဲပေါ့အောင်ပြောမယ်။ရောင်းရုံအိမ်ရှိအာဓမ္မတူချလူတွေတကူပေါ့အာဓမ္မချ။အဲ့ဒီနေတဲ့လူကရုပ်ရုံနဲ့ဘာမှလည်းမသိဘူး။ဘာမှလည်းတောင်းရင်မရှိဘူးဆိုလို့ရှိရင်တိုင်းခင်ဗျားတို့သောကပရိဒေဝဒုက္ခတွေဖြစ်သေးလား
မဖြစ်ဘူ
းအပေါ်ယံစကားနဲ့ပြောရင်ဘယ်ဖြစ်မှလဲဗျာလူတွေမှမသိပဲနဲ့ဘာမှမျိုးမတော်ပဲနဲ့မျိုးမတော်လို့မသိတော့မဖြစ်တာဒါကအပေါ်ယံသည်အပေါ်ယံသည်သစ္စာနဲ့ပြောသစ္စာနဲ့ပြောရင်အဲ့ဒီတည်တဲ့လူအပေါ်မှာတဏှာမရှိတော့ဟောပေါ်သွားပြီနော်တည်တဲ့လူအပေါ်မှာမရှိခင်လို့ခင်ဗျားတို့ကဒုက္ခမဖြစ်တာကံအဲ့ဒီတည်တဲ့လူဒီမိမိချစ်ခင်တဲ့ဇနီးသားကြီးဖြစ်ပြီဆိုရင်အမှားတော်တွေဒုက္ခတော့မတော်မနဲ့တာမဖြစ်ဘူးလားအေးမနိုင်သားမရဆင်းရဲပြီဘာဖြစ်လို့ဆင်းရဲတယ်လဲဆိုတော့အပေါ်ရန်တော်နဲ့ပြန်လာတပည့်တော်ဇနီးသားကြီးတည်တာကိုဖေကအမိတည်တာကိုဖေကသားတည်တော်တွေလျှောက်ပြောမှာပေါ့ဒါကအပေါ်ရန်စကားတွေတစ္ဆာနဲ့ပြောရင်ရုပ်ကြော်တာလိုချင်လို့ဆင်းရဲတာဘာဖြစ်လို့လို့အေးလိုချင်တာဆွဲလန်းတာတက်မှန်တူတူပဲသာသင်ရောင်းရလာ냐ဆိုသစ္စာကလဲတဲ့ကလဲတဲ့သစ္စာကိုဖွက်တဲ့သစ္စာတော့ကြာကြာမလို့ခြင်းချမ်းသာတယ်ဗါတဲ့တယ်မလို့ခြင်းနာမက္ခသစ္စာမလို့ခြင်းနာပါအေးချမ်းသာတာကနိရောဓသစ္စာချမ်းသာတာကယောဂီတို့တခြားအဝေးကြီးလျှောက်လိုက်နေနဲ့မဟုတ်ဘူးဆရာတို့ပြောတယ်ခင်ဗျားတို့ဉာဏ်နဲ့စေပါခင်ဗျားတို့ရမဟုတ်ဘူးတဲ့ဘုရားအရာဟုတ်လားဆရာတို့ရချုံပေးတယ်လေဉာဏ်နဲ့စေပါကိုကျင်းသွားအောင်ခြင်းရဲ့ဒီဟုတ်လားနော်ပထမဆုံးပါလေညီခြင်းရဲ့ဒီငုံခြင်းရဲ့ဒီဆုံးပြီပြီရောလွယ်လေလေးဖိုးလေးဒီတိုင်းပါလို့ဗျာဟုတ်လားတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မနာတမ္မာအဲ့ဒါတွေဆိုနေကြာနေတယ်ဘယ်လိုမလိုပါဘူးရုပ်ရည်ဒါကစာလုံးသိအောင်ဆိုနေရတာလားငါလုံးသိအောင်ပညာလုံးသိအောင်ခုပြောပြနေတယ်မလို့ရင်ချမ်းသာတယ်ပြီးရောလို့အဲ့တော့ယောဂီတို့တွေဒီမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းခြေချင်းတွေးကြတိုင်းမှာဒါယုံနေနာမယ်ဒါခန္ဓာ၅ပါးလို့သိတာဟာအဲ့ဒါမက္ခန္တစ္စံလေနော်ကြည့်ယောဂီတို့အဲ့လိုသိတဲ့ယောဂီတို့လိုချင်လေအဲ့ဒါမလိုချင်တဲ့မက္ခန္တစ္စံအဲ့တော့မလိုချင်ယောဂီများကြီးနောက်ဒီခန္ဓာတွေဒီယုံနာနေရလေလားအေးကိလေသာတွေလည်းငြိမ်းခန္ဓာတွေလည်းသိအဲ့ဒါချမ်းသာတာအဲ့တော့ဒါကိုယောဂီများကအသိအမှားကစပြီးတော့ဘာမှမလိုချင်နဲ့ဟုတ်လားဘာမှမလိုချင်နဲ့ဘုရင်တော်ကြီးမှပြောခဲ့ပြီလေစိတ်ချမ်းသာတဲ့ဤဆိုပြီးတော့ဘာလဲဆိုလို့ချင်းအစားအစာနဲ့ပတ်သက်ရင်ငါမတည်ုံသားရရင်အစားအစာလုံလောက်ပြီအဝိစားနဲ့ပတ်သက်အဝိဝတ္တဟာဩငါတို့အချက်လုံးကိုဝတ်တာပဲအချက်လုံးရောဝတ်ရရင်အဝိစားလုံလောက်ပြီရုပ်အဲ့ဒါမှချမ်းသာတာနော်ချမ်းသာတဲ့ကဒီမှာရှိတာလောဘကိုမှချမ်းသာတာဘယ်တော့မှယောဂီတို့ရဲ့လောဘများတယ်ကမချမ်းသာဘူးနာမိုးလုံးုံနေရရင်အစာအုပ်လေးကလုံတော့ပါပြီဒီလိုသိပါနာငါးကျင်ငယ်လေးရရင်ဆေးကလုံတော့ပါပြီငါးကျင်ငယ်လေးမသိဘူးပြောတာဘုရားတို့ဖခင်ကလေမင်းတို့တွေတဲ့ဒကာဒကာတွေအလတ်တက်ပြီးသူတဲ့ပုဂ္ဂိုလ်မရှိရင်ဒကာတော်မလှူနိုင်ရင်ဘာမှတော့ကရောက်မနေနဲ့နိစ္စရာငါးနဲ့တွားပြီးတော့အဲ့ငါးသိဘောဒကာခွက်လေးနဲ့ခန်း အဲ့ဒီငွားသေးကိုပဲစေပြေလောက်တဲ့96ပါအကုန်ပြောက်ဖျားပြီးတော့ပြောက်တယ်။ဒါတကားတော်မကစေကောင်းဝါကောင်းလူမဲ့လူမရှိရင်ငွားသေးတောက်ပြီးတော့ယောဂပြောင်းလောက်ကြလို့ပြေးထားတာ။ဘုရားယောဂီတို့သာလူမဲ့လူကြီးလို့စေတွေတောက်တာမရှိရင်ဘုရားကငွားသေးတောက်။တောက်တဲ့ဆရာတို့ရှိတယ်။မရဘူရာကဏ္ဍဆရာတို့ကြီးအဲ့ငွားချင်းကြီးဖုံးပေးတယ်။ဒါမန္လေဆရာတို့ကြီးဖုံးပေးတယ်အင်မတန်ကျမ်းပါ။ဒီအင်္ဂလိပ်စေတွေမနိုင်နဲ့အဲ့ဒီစေနိုင်ပါလား။ဒါရောက်ပြီးတော့ပြင်မလို့ရတာတောက်ကြည့်ကြ။တော်ဟောပါဦးပြောတာပြန်လာနော်ဆရာကလည်းတော့ခိုင်းတယ်ဘုရားတော်ကြီးမရဘူရာကတခါတည်းရောက်သူအသေးအစီဖုံးနဲ့ယောဂါလုပ်ဖြစ်တယ်ပေါ့ဗျာဒါငငညာစုတွေကုံလုံးအပြောက်ပြီးတယ်တင်းချင်းအနောက်တော့ဆရာတော်ဘာကြီးကအဲ့ဒီကြောင့်ဆရာတော်ကဘုရားကြီးယူတယ်ဝိတ္တကကြီးကအာဘုရားကတော့မဟုတ်တာမဟုတ်ဘူး96ပါးဆိုတော့ဒါငါတောက်မယ်ဆိုပြီးတော့အဲ့ဒီနွားကြီးတွေတောက်တယ်ဟုတ်ကဲ့အခုတင်းပြောက်ဘုရားအခုမရဘူရာမှာဆိုရင်ယောဂါဖြင့်အတုစီလာသူနွားသေးရှားပေးတယ်လူကရင်ပြောက်တော့တေယောအဲ့ဒါရောက်ပါပါဒီတော့ဒါဆိုရုပ်ရည်သစ္စာလေးပါဟာအချင်းချင်းပြန်ကြည့်ရင်ပြန်ဆိုကြည့်ရအောင်လူချင်းရင်ဆင်းရဲသည်မလူချင်းချမ်းသာသည်ဒီမလူချင်းချမ်းသာတာအခုကြည့်ဆရာတော်ကြီးမလူချင်းတော့ချမ်းသာပြောရအောင်တခါကြရိုက်ဆရာတော်ကြီးကြောင်းကိုအစိုးရဝန်ကြီးတယောက်ကဒုံလမယန်းလာဝဲဆရာတော်ကဝန်ကြီးမလည်းသိမှသိမှာပေါ့လေတရားပေးတယ်ဆိုတရားပေးတာသာဤဝိညာလူထွက်သွားပြီးတော့ဆရာတို့တားကြည်ညိုသွားတော့အဲဒီမင်္ဂလာတော်ကဘုံဝိတရားကိုပဲတာဝန်ပေးတယ်အေးအဲ့ဒီဆရာတော်ဘာလို့လို့ငါအကုန်ဆူးခြင်းနဲ့တိုက်လုံးလေးတိုက်တယ်အားဆိုရင်လည်းကားတယ်လီဖုန်းတယ်လီဖုန်းပေါ့အဲ့ဒါမင်းစုံလန်းပြီးတော့လူတွေကအကုန်လှုပ်ပြလိုက်ကုန်ကြတာကရှင်းမယ်ဆိုပြီးတော့မှားတဲ့အဲ့ဒါနဲ့အဲ့ဒီမင်္ဂလာတော်ကဘုံဝိကြီးကအခုဦးဇင်းကပြောတဲ့ဒီတရားကြီးကိုပါပဲဆရာတော်ကြီးမှာတော့ဆရာတော်ဦးဇင်းကပြောတဲ့တရားကြီးကိုထွက်လိုက်ဥက္ကမောင်အဲ့လိုဝင်ကြီးကခေါ်ကန်းတယ်လို့ကြားတယ်ဧကံမုတ်ချာလူရင်လို့နေမှာဒီဆရာတော်ကြီးကိုယ်တော်ကောင်းဆိုပြောနေတာအဲ့တရားကြီးပြောလိုက်ကျောင်းမှာဘာမှမလို့လို့ပြောလိုက်တကယ်လို့မလို့လို့သူအပေါ်မှာမလို့ရှင်းတယ်အဲ့တော့တကယ်ကြီးလူရင်နေဆိုရင်သာသနာမှာအကျိုးရှိတဲ့နေရာတကယ်လူတဲ့နေရာလူပါအခုသူကျောင်းရဲ့ဒီမှာသာသနာတစ်ခုမှာအာဒီဘုရားဆန္ဒကြောင့်တကူမပြီးဘူးအဲ့ဒါကြီးကိုလှူပါလို့တခါကြီးပြောလိုက်ဆိုတော့မှားလိုက်တာဘုရားတခါလဲဘုန်းကြီးတို့လည်းတခါကြီးဘာမှမလို့ဘူးဆိုတော့ဟိုကစိတ်ပြက်တယ်ပေါ့နောက်တော့တခါကြီးဆရာတော်ကမှားလိုက်တယ်သာသနာပြည့်စုံဆောင်ရတယ်ဆိုတာတကယ်လူတဲ့နေရာလှူလို့ပြောတယ်ကျောင်းဘုရားသာသနာကြီးမှာဆန္ဒကြောင့်မပြီးဘူးအဲ့ဒါလှူပါလို့အဲ့ဒါဆရာတော်ကိုယ်တိုင်တတ်တွန်းပြီးလို့အဲ့ဒီဝန်ကြီးကသာသနာတကူကဆန္ဒကြောင့်လှူသွားတယ်ဗျာယောဂီတို့အဲ့ဒါဟာမလို့ခြင်းလို့ချမ်းသာတာပါပါလိမ့်ဒါကယောဂီတို့ချမ်းသာနေလေသိသွားပြီနော်ဘာမှယောဂီမလို့ခြင်းငါဆိုကိုယ်ကိုပြောမယ်ကိုယ်ခန္ဓာကိုယ်တော့မလို့ခြင်းနဲ့မစွဲနဲ့ချမ်းသာကျန်တာကတော့ဝေးရောသူများခန္ဓာဥစ္စာစီရင်တော့ဝေးရောမိမိခန္ဓာကိုမလို့ခြင်းနဲ့မလို့ခြင်းနဲ့ချမ်းသာနေပြီလားမှတ်တော့နော်မလို့ခြင်းနဲ့ဘာမှမစွဲနဲ့ဒါကယောဂီတို့ဆက်ရအောင်အဲ့မှာဆရာတို့ပြောမယ်တခါတော့တဲ့သူတို့တရားစကားဖွင့်တော့အဲ့ဒီသူ့ကိုပါလို့ပြောတာပါယောဂီသူ့တအောင်အဲ့ဘေးနန်းကအနီးနန်းကအိမ်လားကျောင်းလားမသိပါဘူးတချင်းနေပေါ့ဗျာတက်စက်ကြီးနဲ့ဖွင့်တော့ယောဂီတွေနှောက်ကျက်ဖြစ်တယ်ပေါ့အဲ့ဥက္ကမောင်ပြောတယ်ဒီဆရာတို့ဆရာတော်ကြီးလမ်းကြောက်ရင်းနေတယ်ဒီရဗျာမသိတယ်ဘူးတချင်းကိုယ်တွေတအားဖွင့်တယ်ဗျာယူတော့တာရာဝတာသွားတန်ပြီးတော့တားရအောင်ဗျာကြည်တန်းယောဂီတို့တရားသိတဲ့ပုဂ္ဂိုလ်တရားရှိတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီခါကြီးပြန်ပြောလိုက်တယ်တရားကြီးတဲ့အတံပေရမှာလားတဏပေရမှာလားအာပေရမှာဆရာတော်ကြီးတဲ့ဒီလိုတခါတဲ့သဘောပေါက်ပါတော့ခင်ဗျာကြီးဒီအသင်းတို့အတန်းတို့အနတ်တို့ရတာအတွေ့အကြုံရတာဒါပြေလို့ရပါဘူးမရဘူးဒါသူသဘောသူဆောင်နေတာဓမ္မတရားမာတွေသင်တန်းဖြစ်နေတာပြေလို့မရဘူးမျက်စိချင်းမမြင်ဘူးလားဟိုးမမြင်ချင်းမမှတ်လို့ပဲရမှာဖွင့်နေတယ်မြင်ပါဘူးဒါပြေလို့မရတဏပေရမှာဘာပေရမှာလုံးမတဲ့နာပဲဆိုတော့မလူချင်းလို့ပြောတာပါနော်။အေးမလူချင်းကြီးလည်းဟာငါမလူချင်းဘူးလို့အော်ရလို့မရပါဘူး။အဲ့ဒီအသင်းရောဖြစ်ပြီးတော့ပြက်တယ်လို့ပြီးလိုက်လို့ပြောတာ။မလူချင်းတော့။အတန်ကြားတယ်ဗျာ။ဒါအတန်ရုပ်ပဲဖြစ်ပြီးတော့ပြက်ဘူးလား။မလူချင်းတော့အဲ့ဒါမလူချင်းတော့ဆိုတာဖြစ်ပြက်သွားတော့ကြီးခိုင်းတာ။အနံ့ရတယ်ဗျာ။ကဲဖြစ်ပြီးတော့မပြက်ဘူးလား။အနံ့ရောဖြစ်ပြက်ပဲမလူချင်းအဲ့ဒါမလူချင်းအဲ့ဒါရချမ်းသာသွားတာ။အသာစားတယ်ဗျာ။တရားသာရောဖြစ်ပြီးတော့မပြက်ဘူးလား။အဲ့လိုသိရုပ်တို့တရားဖြစ်သွားပြီမလို့ချင်းတော့မလို့ချင်းချမ်းသာတာကဲအတွေ့အထိတွေရော
ဖုဒ္ဓဘာယောတွေ့ဖြူတော့မပြည့်ဘူးလားပြည့်သွားရင်ပြည့်သွားမှသိလိုက်အတွေ့အကြုံအာယုံမှသိလိုက်နော်အဲ့ဒါဆိုလို့ရှိရင်တဏှာမလာတော့ဘူးချမ်းသာသွားရောအတွေ့အောင်နေတွေ့တယ်အဓမ္မယုံနဲ့ဖြစ်ပြီးတော့ပြည့်တယ်အဲ့လိုသိရင်မလိုချင်တော့မလိုချင်ချမ်းသာသွားတာဒါကြီးတို့တရားနည်းပဲအဲ့နောက်တစ်ခုကြာတဲ့ဆက်သွားရအောင်အတန်ရုပ်ကြောင့်ဒီဥစဉ်တို့ဖတ်တာကြောင့်ပေါ့ခန္ဓာစရိတ်ခန္ဓာဖြစ်ပေါ်တကယ်ရုပ်ကအတန်တစ်ခုကြားပြီတဲ့သောတာပတ္တရာနားကျုံနဲ့မတိုက်ဘူးလားကြားသေးသေးမပေါ်ဘူးလားဟောနားရဲ့အတန်ရဲ့ကြားသေးသေးသုံးရုပ်ပေါင်းပါလေအဲ့ဒါဖန်းတာဆောဆောင်ကမျက်စိရဲ့အချင်းရဲ့မြင်သိသုံးရုပ်ပေါင်းတာကိုစက်ကုတန်ဖတ်တာလို့ခေါ်တယ်အခုနားရဲ့အတန်ရဲ့ကြားသေးသေးသုံးရုပ်ပေါင်းတာကိုတော့သောတာတန်ဖတ်တာအဲ့ဒီဖတ်တာကြောင့်ယောဂီများစိတ်တွေခုနှစ်လုံးထဲကဟောအတန်ရတာခံစားတော့ဝိရဏခန္ဓာမဖြစ်ဘူးလားအော်ဝိရဏခန္ဓာဖြစ်သွားပြီဖတ်တာကြောင့်ဒါဘာသာမဲ့လို့မှတ်ထားတဲ့တဉ္ဇခန္ဓာမဖြစ်ဘူးလားဟောဖတ်တာကြောင့်ဖြစ်သွားပြီနောက်အဲ့ဒီတန်ကိုဆက်နားထောင်ကြည့်အောင်တိုက်တွန်းတော့စိတ်နဲ့သင်္ခါရခန္ဓာဖြစ်ဘူးလားဒါကြောင့်ဝိရဏခန္ဓာတဉ္ဇခန္ဓာသင်္ခါရခန္ဓာဖြစ်ခြင်းရဲ့ပိစုံပံကြောင့်ဟာဖတ်တာဆိုတာသိကြမလွားဘူးလားယောဂီများအဲ့လိုခန္ဓာတွေနဲ့သိရတယ်ကဲဉာဏ်လေးသိသွားအနတ်တကုရပြီတဲ့အနတ်ယုတ်ကကာဏဗတ္တရာနှကောင်းကြီးကိုလာတဲ့ဉာဏ်သိသိလေးပေါ့နှကောင်းရဲ့အနံ့ရဲ့ဉာဏ်သိသိရဲ့သုံးမျိုးပေါင်းတော့ဘာဖြစ်လို့ဖတ်တာအဲ့ဒီဖတ်တာကြောင့်စိတ္တိခွလုံးလားဖြစ်ဘူးလားအဲ့ဒီစိတ္တိခွလုံးတွေကအနတ်ရတာခံစားတာဘာခန္ဓာဒီနဲ့ဟာဘာနာမဲ့မှတ်စားတာဘာခန္ဓာဒီနဲ့ကိုဆက်ပြီးတော့နံပြောင်းတိုက်တွန်းတာကဘာခန္ဓာဒီတော့ဝေဒနာခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာဆိုတဲ့ခန္ဓာ၃ပါးဟာစိတ္တိခန္ဓာ၃ပါးဟာဖတ်တာကြောင့်ဖြစ်တာဘာစုကြောင့်တပံယောဂီတို့ဤစားသိသိသွားကြသူကဲအစသာတစ်ခုစားပြီးရဲ့ရှားရဲ့အရသာရဲ့စားသိသိသုံးမျိုးပေါင်းတော့ဘာဖြစ်သွားတော့ဖတ်တာအဲ့ဒီဖတ်တဲ့စတိတိခုနှလုံးလာပြီးတော့စတိတိခုနှလုံးတည်းကအဲ့ဒီစားတဲ့အရသာကိုခံစားတာဘာခန္ဓာငါခံစားတာငါစားတာဘာပဲလို့မှတ်တာဘာခန္ဓာဆက်ပြီးတော့စားပြီးအောင်တိုက်တွန်းတာကဘာခန္ဓာဒါဆိုရင်ယောဂီတို့ဤအရနာရှားရဲ့အရနာရဲ့စားတဲ့သုံးမျိုးပေါင်းအဲ့ဒီသုံးမျိုးပေါင်းတော့ဖတ်တာလေအဲ့ဒီဖတ်တာကြောင့်စိတ္တိခန္ဓာ၃ပါးဖြစ်တာကိုခန္ဓာတိနဲ့ပညာတိနဲ့သိမလွားဘူးလား။ဩဒီလိုဖြစ်တာကိုတို့ရောဓမ္မလေးရှိတတ်တာဘာသာနိုင်နေ။တက်ဖန်အခုယောဂီတို့ထိုင်နေတယ်ယောဂီရဲ့ပေါင်းတွေရှင်မတွေခြေစုံတွေမှာရှိတဲ့ကိုကြီးယုတ်ကလေးနဲ့ဖယောင်းပစုတ်တိဟူသောဖုဒ္ဓဘာသွေတိဝနဲ့မတိုက်ဘူးလား။အဲ့ချိန်မှာစိတ္တိတွေမပေါ်ဘူးလားသုံးမျိုးပေါင်းမြန်ပါပြီကိုယ်ရဲ့အတွေ့အထိရဲ့စိတ္တိရဲ့သုံးမျိုးပေါင်းတော့ဘာဖြစ်အဲ့ဒီဘာသာကြောင့်ငါထိနေတာထိတဲ့အရာလေးခံစားတာဘာခန္ဓာငါထိတာဘာလေးပဲလို့မှတ်သားတာဘာခန္ဓာအိုဒီတဏှာကြီးတော့သုံးအောင်နာအောင်မှာပဲလို့တိုက်တွန်းတာကဘာခန္ဓာဒါဆိုရင်ကိုယ်ရဲ့အတွေ့အထိရဲ့စိတ္တိရဲ့သုံးမျိုးပေါင်းတဲ့ချိန်မှာဖတ်တာဖြစ်အဲ့ဒီဖတ်တာကြောင့်ဝေဒနာခန္ဓာ၊သင်္ညက်ခန္ဓာ၊သင်္ခါရခန္ဓာဖြစ်တာကိုယောဂီတို့ခန္ဓာသိနေသိမသွားဘူးလား။ဩဒီလိုကိုယောဂီများအဲ့ဒါလေအဲ့လိုသိသူယောဂတရားတစ်ခါလေးကြည့်ပြသဖြစ်နေ။တခါအတွေးကြီးတွေးကြီးတဲ့တွေးတဲ့ခါမှာယောဂီတို့ရဲ့နော်နှလုံးသွေးရဲ့အတွေးအာယုံရဲ့တွေးသည့်ရဲ့သုံးမျိုးပေါင်းတော့ဘာဖြစ်ဖတ်တာ။ဘာဒီဖတ်တာကြောင့်တွေးတဲ့အာယုံရတာခံစားတာဘာခန္ဓာ။အဲ့ဒီတွေးတဲ့အာယုံကိုမှတ်သားတာဘာခန္ဓာဆက်သေးပြီးအောင်တိုက်တွန်းတာဘာခန္ဓာဩဒါဆိုလို့ရှိရင်နှလုံးသွေးရဲ့အတွေးအာယုံရဲ့တွေးသိစိတ်ရဲ့သုံးယူပေါင်းတော့ဖတ်တာဖြစ်ဒီဖတ်တာကြောင့်ဝေဒနာ၊သင်ညာ၊သင်္ခါရသုံးမျိုးဖြစ်တာပါလားလို့တကယ်သိမသွားဘူးလားသိသွားတယ်ဒါဆိုယောဂီများဩနောက်ဆုံးတစ်ခုကဝိညာဉ်နဲ့ခန္ဓာဘာခန္ဓာဝိညာဉ်နဲ့ခန္ဓာဖြစ်ခြင်းရဲ့အတိတ်ကြောင်းကတော့ဝိသရဏခန္ဓာနဲ့သစ္စာကြောင့်ဗာပြထားလဲ။နံယုံအဲ့ဒီနံယုံနေရာမှာပရိသတ်သမုပ္ပါဒ်အင်္ဂါရဆိုရင်တော့ဝိညာဏပိစယနာမရူပံလို့မလာဘူးလား။အဲ့ဒီဝိညာဉ်ရကပဋိတန်တွေဝိညာဉ်စိတ်ကိုယူရတယ်ပဋိတန်တွေဖြစ်တဲ့စိတ်ပေါ့။ဒါကြောင့်နံယုံရကြတော့စေတသိက်တွေယူတော့တဲ့စေတသိက်ခန္ဓာပေါ့စေတသိက်တွေယူနံယနာနှစ်မျိုးရှိမယ်စိတ်ဉာဏ်နဲ့စေတသိက်ဉာဏ်ဘာနဲ့ပါ ဒီမှာဝိညာဏပိစီယနာမရူပနာဝိညာဉ်ယစိတ်နာကိုယူပြီးသားဖြစ်လို့နာဒီဘက်ကနာမရူပပိစီယနာယဘာနာရေတော့စိတ္တသိဉ္စံဟုတ်လားစိတ်နာနာအောင်မှာဝိညာဉ်ယပါသွားလို့နာယုတ်ယမှာနာယစိတ္တသိဉ္စံကိုပဲယူစိတ္တသိတရားတွေကို33လုံးရှိပဋိသင်္ဍေစိတ္တအချိန်မှာပဋိသင်္ဍေစိတ်နဲ့အတူတူဖြစ်တဲ့စိတ္တ33လုံးယူနောက်ယုတ်ရတော့ပဋိသင်္ဍေကမ္မဇယုတ်ကိုယူတဲ့အဲ့ဒီသရေဒီဇအချိန်မှာဖြစ်တော့ဒီစေတသိက်ဉာဏ်နဲ့ပရိဒဏ်ဒီသံဗဒရုပ်တရားဖြစ်ခဲ့လို့အခုဘုဒ္ဓဝဉဏ်နဲ့ခန္ဓာများဖြစ်တာလို့မှတ်လိုက်ပါဒါဟာဘုရင်တို့ဝဉဏ်နဲ့ခန္ဓာဖြစ်ခြင်းရဲ့ပိစုပန်အကြောင်းပြီးစီပေါ့အဒါပိသောယောဂီတို့ကိုလက်တွေ့ဒါရှုတတ်တဲ့အတွက်ကြောင့်ဆရာအကြောင်းကိုလာပြီးတော့ကပိုင်းရဖို့လာရင်းနဲ့သောတာပန်ပြီးသွားတဲ့တစ်ခိုးတစ်ယောက်ကြောင့်ပြောရအောင်ဟုတ်လားယောဂီတို့အံ့ဩစရာပဲယောဂီတို့ရင်ဆုံးကဝိသုဒ္ဓိ5ပါးသိတဲ့အခါမှာသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိသင်္ခါဝရဏဝိသုဒ္ဓိမဂ္ဂမဂ္ဂဉာဏတနာဝိသုဒ္ဓိပရိပရဏဉာဏတနာဝိသုဒ္ဓိဉာဏတနာဝိသုဒ္ဓိလို့ဝိသုဒ္ဓိ5ပါးမနာဘူးလားနာဘူးတယ်အဲ့ဒီမှာဘယ်ဝိသုဒ္ဓိကစတာသီလဝိသုဒ္ဓိအဲ့လိုသီလဝိသုဒ္ဓိကစတာတချို့တရားဓမ္မများဟာဟိုတိချာမသိတော့တချို့ဆရာမတို့ဗျာတဏှာနဲ့တဝိတဲ့ပုဂ္ဂိုလ်ကဝိပဿနာတရားလေးလာနာလာရှိပေါ်သူတို့ကတားတယ်အောင်မှာမင်းလိုတန်ခါဓမ္မကသီလတောင်မလိုချုံမင်းနဲ့ဒီတရားလာလို့ဘယ်ရမှာလဲကွာဝိသုဒ္ဓိ5ပါးမှာသီလဝိသုဒ္ဓိရစတာမင်းကိုကြီးသီလမရှိဘဲနဲ့လာမလို့ပါနဲ့အပေါ်ပဲဘယ်ဘက်ကဖရာဘက်လက်ကခါကမင်းလိုကောင်းတရားမရပါဘူးဆိုတချို့ကမောင်းထုတ်ကဲ့အပြစ်ဆိုတယ်ဘယ်လိုကောင်းပါ့မလဲယောဂီတို့မှတ်ထားတာသီလတကယ်လုံးနေဆိုတာသောတာပန်ဒီမှာဘာဒီမှာလဲသောတာပန်ဒီမှာပြီးတော့အဲ့ဒီဒီဝိသုဒ္ဓိ5ပါးပြတာဥစ္စာရဟန်းတွေကိုရည်ရွယ်ပြတာရဟန်းတွေကြတော့တခြားဒီအာဖတ်တွေအတာထားဗျာအတာထားလိုက်ဟိုယောဂီတို့လူ့ဘဝဆိုဘာမှအပြစ်ရှိတာကြုံဆိုကြပါဆိုတဲ့ယန္တာဒုံလမယန်းပေါ့သူကမသိကြတော့ဟုတ်လားဒီဘုရားပရဝုန်တဲ့ကမြက်ပြင်တွေကိုသွားနှုတ်မိလိုက်တယ်ဘုရားကကုသိုလ်စိတ်နဲ့ပါစိတ်ကတော့ကုသိုလ်စိတ်ပဲတခြားဓမ္မတွေမြက်ပြင်တွေနဲ့ရှုပ်တယ်လို့သွားရှင်းတယ်ရန်တရားသိပြန်မနှုတ်ပါဘာမှမတင်ဘူးလားသိတော့ဒီလောက်တော့ဖြစ်တော့သူကမသိဘူးပေါ့လေအဲ့တော့ဒီတနာမကြပါနဲ့တရားအထုတ်တရားမတက်တော့မရတော့အဲ့ဒါဒီလောက်တော့မရှိလို့ဒါကြောင့်ဒီသီလဝိသုဒ္ဓိရနေစဆိုတာဟာယဟန်တွေကိုဥတည်ပြီးတော့ပြောထားတာယဟန်တွေမှာတော့အဲ့လိုအသေးမလေးအဘဒိရှိတော့တရားမရဘူးလူတွေမှာသီလဝိသုဒ္ဓိရစကြမလို့လူတွေမှာကြတော့အဲ့ဒီဝိသုဒ္ဓိရစဘယ်ရစအေးရုပ်နဲ့နာမ်ပဲရှိတယ်ခန္ဓာပဲရှိတယ်လို့သိသွားအောင်ဆရာကဟောလိုက်ယောဂီတို့သိသွားတာနဲ့ဒုံမအဲ့ဒီကွာတဲ့တခါတည်းဟောတာပါကြည့်အဲ့ဒါမှပြီးလောက်ဟုတ်တယ်တခါတည်းဝင်သွားတာအခုကြည့်သူ့ရဲ့နာမည်ကကန္ထဗေဒကလို့ခေါ်တယ်သူကခုကြီးလို့ပြောရင်လစ်တုတ်တမားပေါ့သူကလည်းတော့ရန်ဆိုင်ပါတယ်ဘလောက်အလစ်တုတ်တော့ဆိုရင်ညညဆိုမြတ်စွာဘုရားကြောင်းတော်သွားပြီးတော့တရားနာပိဋကတိကျကိုနှစ်တာအဲ့ဒါတခါမှလည်းကြောင်းသွားတရားလည်းပြချာမနာဘူးသူလူတွေလျှောက်ကြည့်ပေါ့ဘယ်ပုဂ္ဂိုလ်ကတရားအောင်ကြနေတယ်လေအဲဘေးဘီပြင်းထားသူကတော့ဖက်ဆန်အေးဒီပိုင်းဆွပြေးတာလေအဲ့ညတာအဲ့ကဏ္ဍပရိကစိတ်ကောင်းဝင်ဘုရားကိုဖူးမိတော့ဘုရားရုပ်လိုလောကမှာအသက်ပဲလုံးကိုဗျာဟိုအရေးစကားပြောရင်လောကမှာဘုရားအလှဆုံးပဲဗျာဘယ်သူမှမပြီးတကယ်သူကြီးကျိုးသွားတယ်ဟာဘုရားအတော်တက်ပဲတာပဲငါညာတဲ့လားကပတ်နေတယ်ဒါမှမကြည့်ခုမှကြည့်ဘူးတယ်ကြည့်ဝက်သူဒီညတော့ငါတရားနာမတရားနာရောအဖေကအခုယောဂီတို့ကိုဟောနေတော့ယုတ်တရားနံတရားသစ္စာတရားတွေဟောတာကနားတော့ယောဂီတို့တရားနဲ့ဆုံးအောင်ယောဂီကကြည်စမ်းခပိုင်းနဲ့တခိုးကြီးသောတာပန်ကြည်တယ်ဘာဖြစ်သွားလဲသူကြောင်းနဲ့လာငါးစားကသီလဆင်ကျေရဲ့လားမဆင်ကျေဘူးတခိုးနေတဲ့ကိုးစားနေတယ်ဆိုတော့ယောဂီတို့ရေတရားကိုသိကြလဲစိုက်နာရောတခိုးရောသောတာပန်မကြည့်ဘူးလားကြည်တယ်ဗျာဒါကြောင့်သီလဝိတ္တုရိယစမယ်ဆိုတာယဟန်တွေကပြောတာအဲ့လိုလူတွေကတော့မသိပြန်ကြက်တောက်မိုက်ဘူးအမိမနဲ့အဖေရာမတတ်နဲ့ယဟန္တာတာမတတ်နဲ့ဖယားရှင်ကိုယ်သာသိသိတရားမလုပ်ခဲ့နဲ့တန်ခါတာမသိခွဲခဲ့နဲ့ကျင်းတဲ့အခုကြက်တောက်လောက်လာခဲ့သရပတ္တိရာလူတွေပါဒါကြောင့်ဦးသိန်းကိုမှဟောခဲ့တယ်လေဒါကြောင့်ယဟန်သောတာပန်နဲ့လူသောတာပန်ခွဲကြည့်ရင်ဘယ်သောတာပန်များလဲလူသောတာပန်များတာဘယ်လောက်များတယ်လူသောတာပန်ကတစ်ထောင်ယူတယ်ယဟန်သောတာပန်ကတပါးယူပြီးတော့လဲပြည့်ရင်တပါးစီယူရတဲ့ယဟန်သောတာပန်ကကုန်မယ်တထောင်စီယူရတဲ့လူသောတာပန်ကမကုန်ဘူးယုတ်လို့တဲအားကြံကြံမကောင်းပါဘူးဟ
ဒါကြောင့်ပြောပြရတယ်နောက်ထပ်ဒီမှာတညာကွက်တဲ့မှာ၃ညာ၄ညာကျန်သေးတယ်ကျဲတဲ့လောက်ခင်ဗျားတို့ငားတွေတက်ခဲ့ကြတော့တော့ပထမရတာဟုတ်လားဘာမှကြောက်စရာမလိုဘူးတကယ်ပြည့်တယ်ရောပြီဒီအင်္ဂါနိယတာ၅ပါးတော့လွတ်လိုက်ကျန်တဲ့အကုဒုအကုန်ပြအဲ့တော့အဲ့လိုတက်တဲ့ဖြတ်တဲ့ခိုးခဲ့တဲ့အကုဒုကမှန်တယ်ပြတော့မှတ်အောင်ပြကျန်တဲ့ဒါနသီလသမထကတော့ပင်ပြီးနိုင်ဘူးကုဒုစစ်တော့တိုးတယ်အဖေကြမဲ့ကံတွေကိုဒါနသီလသမထကဖြတ်ပြီးနိုင်ရတယ်ပြန်မပြေးနိုင်လို့ယောဂီတို့ဟောဒီဝိပဿနာကုသဝယောဂီတို့ရဲ့မညံပုံညာသာထားလိုက်။နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိစ္ဆေဒပမာညာယောဂီတို့လုံးဝပဲမကြတော့။အဲ့ညာကတော့ဧကံဘုဒ္ဓယောဂီနဲ့ရတယ်ပါလေဒီဉာဏ်နှစ်ပါးကတော့။အဲ့တော့ခုကြည့်ယောဂီတို့ကန္တဗေဒကပိုင်း၌ကြီးသခိုးကြီးယောဂီများတရားဆုံးတော့ပါဖြစ်တယ်။ဒါပေမဲ့အဲ့ဒီကြမ်းမှာယောဂီတို့တကယ်သေးလုံသွားတာ။ဒါကြောင့်တရားကိုလည်းနာကြမိမိသားတွေတမိတွေရှိရင်လည်းတရားနာဖို့ခေါ်ကြဟုတ်လား။အကြီးကြီးတဲ့ယောဂီတို့ခေါ်ရဒါဝိဇ္ဇနတို့ဒီအနာရပင်ပိဋိတို့ဒုသမောင်ကာလအယတမဖေတမဘာမှတရားစိတ်ဝင်စားဘူးအဲ့ဒါလေပတ်စံတရားပြေးပြီးတော့ဘုရားကြောင့်သွားခိုင်းတယ်ပုံအောင်သွားတယ်တရားရအယတောက်ပြန်မရှိဘူးနောက်ကျောင်းရဲ့ရင်းနှီးသွားနောက်တစ်ချိန်ကမြေတထောင်ယူတထောင်ပြေးမယ်ဘုရားတရားမှတ်မိအောင်သာဆိုတော့တထောင်လူကြီးတို့ဒီကောင်ဘုရားတရားမှတ်မိအောင်သာဟောတရားလဲဆုံးတော့အယတမကြီးသောတာပန်ကြီးဘာဖြစ်သွားဒါကြောင့်ဒကာတော်ကတော့မိမိမိသားသမီးကိုလည်းပဲလောကီအတက်ပညာအမွေဥစ္စာစုစည်အမွေနဲ့မလုံလောက်သေးဘူးဗျာတရားအမွေပါပေးပါပါပေးဒါဆိုရင်လောကီနဲ့တရားဖို့သားသမီးတွေမခေါ်သေးဘူးလားခေါ်ကြနော်ခေါ်ခဲ့ကြဒါမှယောဂီတို့အသိဉာဏ်မာရရတာဒီနေ့တရားဆုံးပြီနော်ချိန်နဲ့စေ့ပြီမနေ့ကငါကမှယောဂီများရဲ့လူတွေထောင်းနေတောင်းနေစီတက်ခဲ့တော်လည်းပဲအပေဒကားပြတ်ပြီးတော့လက်ကြီးရောက်တဲ့အာနာတ္တကြီးက